Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2020ပြည်နိုဝင်ဘာလ18ရက်ဗုဒ္ဓဘုရားနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီအခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့မတ်တန်ကြီးထိုက်တို့ကပူးတွဲတင်ဆက်မှာပါရှင်COVID-19 ရောဂါကူးစက်ခံထားရသူနဲ့ထိတွေ့ခဲ့တဲ့အတွက် virus ကူးစက်ခံရမှုရှိမရှိစစ်ဆေးတဲ့အချိန်ကာလအတွင်း quarantine တည်တံ့ခွဲနေဖို့ရှိကြောင်း Iowa ပြည်နယ် Republican အထက်လွှတ်တော်အမတ် Charles Grassley ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။အသက်89နှစ်အရွယ် Republican အထက်လွှတ်တော်အမတ်ယုံကထုတ်ပြန်တဲ့ကြေညာချက်မှာသူ့အနေနဲ့ကျန်းမာနေပြီးရောဂါလက္ခဏာမရှိဘူးလို့ Grassley ကပြောကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဆရာဝန်ရဲ့ညွှန်ကြားချက်တွေကိုသူ့အနေနဲ့လိုက်နာမှာဖြစ်ပြီးနေအိမ်မှာတိတက်ခွဲနေထိုင်ဖို့ရှိနေတယ်လို့လဲ Grassley ကဆိုပါတယ်။အများပြည်သူအားလုံးတယောက်နဲ့တယောက်ကျန်းမာစေဖို့တည်သူကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့အရေးကြီးတယ်လို့လဲသူကအလေးထားပြောကြားထားပါတယ်။ Grassley ဟာ1980ခုနှစ်မှာအထက်လွှတ်တော်အမတ်အဖြစ်ပထမဆုံးအကြိမ်ရွေးကောက်ခံခဲ့ရတာပါ။လက်ရှိမှာတော့အထက်လွှတ်တော်ဗဏ္ဍာရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူထားသူဖြစ်ပါတယ်။ဒါ့အပြင်Charles Grassley ဟာ American သမ္မတနေရာကိုဆက်ခံနိုင်တဲ့ President Pro Tempore လို့ခေါ်တဲ့အထက်လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Joe Biden ဟာအင်္ဂါနေ့ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ Democrat ကဖွဲ့စည်းထားတဲ့သမ္မတအာဏာလွှဲပြောင်းရယူရေးအဖွဲ့ကိုသမ္မတ Donald Trump ကဆက်ပြီးပိတ်ဆို့ထားတာကြောင့်အစိုးရဘက်ကထောက်လှမ်းရေးကြွမ်းကျင်သူတွေနဲ့တော့ Biden တွေ့ဆုံလို့မရသေးပါဘူး။ဘိုင်ဒန်ရဲ့ရွေးကောက်ခံဒုသမ္မတ Kamala Harris တို့ဟာသူတို့ရဲ့နိုင်ငံတကာတန်တမန်တွေထောက်လှမ်းရေးနဲ့ကာကွယ်ရေးကြွမ်းကျင်သူတွေနဲ့ကမ္ဘာပြဿနာတွေကိုတွေ့ဆုံဆွေးနွေးနေကြတယ်လို့ဘိုင်ဒန်အဖွဲ့ရဲ့အရာရှိတွေကပြောပါတယ်။သမ္မတ Trump ကရွေးကောက်ပွဲရလဒ်တွေအရာအနိုင်ရနေပြီဖြစ်တဲ့ Joe Biden ကိုတရားဥပဒေကြောင်းအရာစိန်ခေါ်ဖို့ဘလို့ပဲစူးစမ်းဇန်နဝါရီလ20ရက်နေ့ဘိုင်ဒန်ရဲ့သမ္မတကျန်းသစ္စာကျင်းပပွဲမတိုင်ခင်အစိုးရထောက်လှမ်းရေးအရာရှိတွေအနေနဲ့ဘိုင်ဒန်ကိုကြိုတင်အစီရင်ခံတင်ပြတာတွေလုပ်တင်ကြောင်း Republican အထက်လွှတ်တော်အမတ်တွေကမကြသေးခင်ရက်ပိုင်းနေ့အတွင်းတိုက်တွန်းခဲ့ကြပါတယ်။ကမ္ဘာတဝန်းနဲ့ American နိုင်ငံလုံခြုံရေးချင်းချောက်မှုတွေနဲ့ပတ်သက်လို့သမ္မတကိုညှိစင်တင်ပြနေတဲ့ထောက်လှမ်းရေးအစီရင်ခံစာအကဲဖြတ်မှုတွေကိုသမ္မတအာဏာလွှဲပြောင်းရယူမဲ့ဘိုင်ဒန်ကိုအသိပေးတင်ပြဖို့မရှိမဖြစ်လိုအပ်နေကြောင်း Republican အမတ်တွေကပြောပါတယ်။အာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံတွေမှာရှိတဲ့ American တပ်တွေကို American ပြည်ထောင်စုကိုပို့ပြီးခေါ်ယူမဲ့အစီအစဉ်ရှိနေကြောင်း Pentagon စစ်အရာရှိတဦးက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။အာဖဂန်နဲ့အီရတ်မှာရှိနေတဲ့ American တပ်သား 2,500 စီဟာလာမယ့် January လလယ်မှာသက်ဆိုင်ရာနိုင်ငံအသီးသီးကနေထွက်ခွာမှာဖြစ်တယ်လို့ဆိုပါတယ်။အခုလို American တပ်အင်အား short ချတဲ့အစီအစဉ်ဟာ October လကအမျိုးသားလုံခြုံရေးအကြံပေး Robert O'Brien ရေးဆွဲခဲ့တဲ့အစီအစဉ်မျိုးနဲ့အတူတူပဲဖြစ်ပြီးအဲ့ဒီတုန်းက Pentagon စစ်ဌာနချုပ်ဘက်ကအတည်ပြုပြောကြားတာမျိုးမလုပ်ခဲ့ပါဘူး။အဲ့ဒီအစီအစဉ်ရဆိုရင်အာဖဂန်နစ္စတန်မှာလက်ရှိ American တပ်သား 2,000 လောက်နဲ့အီရတ်က American တပ်သား 900 ကိုပြန်ခေါ်ဖို့ဖြစ်ပါတယ်။စစ်ဖက်ဆိုင်ရာအပြောင်းလဲဖြစ်နိုင်ခြေရှိနေတဲ့သတင်းတွေတနင်္လာနေ့ကစတင်ထွက်ပေါ်လာခဲ့ပြီးအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell လို့သမ္မတ Donald Trump ရဲ့အကြီးမားဆုံးမဟာမိတ်တချို့အပါအဝင်အရာရှိဟောင်းတွေကြွမ်းကျင်သူတွေကြားမှာဝေဖန်ကန့်ကွက်မှုတွေအလျင်မြန်ထွက်ပေါ်လာခဲ့ပါတယ်။ဒါပေမဲ့ American တပ်တွေကို Afghanistan ကအလျင်မြန်ရုတ်သိမ်းတာဟာ American မဟာမိတ်တွေကိုအထိနာစေပြီး American ကိုအန္တရာယ်ကျရောက်စေလိုသူတွေအတွက်ကျေနပ်စေတဲ့လုပ်ရပ်ဖြစ်တယ်လို့ Mitch McConnell ကပြောကြားခဲ့ပါတယ်။ Belarus နိုင်ငံမှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းမှုတွေတိုးမြှင့်လှုံ့ဆော်လာတာကြောင့်သမ္မတ Alexander Lukashenko ကိုထောက်ခံသူတွေအပေါ်စီးပွားရေးအရာပြစ်မှတ်ထားအရေးယူဖို့ဥရောပခေါင်းဆောင်တွေကို Belarus အတိုက်ခံခေါင်းဆောင် Svetlana Tikhanovskaya ကအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ Lukashenko ရဲ့ခပိုက်ဆောင်အိတ်ထဲထည့်ထားတဲ့လူတွေနဲ့ပုဂ္ဂိုလ်တဦးချင်းစီကိုဗန်နာရေးအရာပြစ်မှတ်ထားအရေးယူဖို့လစ်တူရေးနီးယားနိုင်ငံကိုထွက်ပြေးခူလုံသွားတဲ့အတိုက်ခံခေါင်းဆောင် Svetlana ကသူ့ရဲ့ဆွေဒင်နိုင်ငံခီးစဉ်တွင်ဥရောပသမ္မတကိုအခုလိုတိုက်တွန်းသွားပါတယ
် You know we see escalation of violence towards Belarusians at the moment and
ဒီကိုရေးဖိအားပေးမှုကဒါဒီအာဏာရှင်အစိုးရကိုဖယ်ရှားပြင်မှာပါ။ဒါကြောင့်လဲဆိုတော့အထီးကယုံနှိမ်နင်းရေးရဲတွေနဲ့သူတို့ရဲ့ပြစ်မှုတွေအတွက်ပေးဖို့ပတ်စံမရှိတာကြောင့်ဖြစ်တယ်လို့သူကပြောသွားတာပါ။ Signalskaya ကိုယ်တိုင်လည်းရွေးကောက်ပွဲမှာသူအနိုင်ရကြောင်းကြေညာထားတာဖြစ်ပါတယ်။ပြည်သူတွေရဲ့ဆန္ဒပြလှုပ်ရှားမှုဟာအခြေခံမူအားဖြင့်ငြိမ်းချမ်းပြီးအကြမ်းဖက်မှုကိုအကြမ်းဖက်မှုနဲ့တုံ့ပြန်တာမျိုးမလိုလားဘူးလို့လည်းသူကပြောပါတယ်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 MHz ဘိုင်းဒိုမီတာ40 kHz 9.3 MHz ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာနဲ့ဒေသရင်းသတင်းတွေကိုတင်ပြပေးနေပါတယ်ကျွန်မသင်္ကေတထိုက်ပါရှင်။မြန်မာနိုင်ငံကနေ COVID-19 ကုသမှုခံယူပြီးထိုင်ဝမ်ကိုပြန်လာတဲ့အမျိုးသားတဦး COVID-19 ထပ်မံဖြစ်တာတွေ့ရကြောင်းထိုင်ဝမ်ရဲ့ကူးစက်ရောဂါထိန်းချုပ်ရေးဌာန CECC ကနိုဝင်ဘာလ18ရက်နေ့မှာကြေညာပါတယ်။အသက်30ကျော်ထိုင်ဝမ်အမျိုးသားဟာမြန်မာနိုင်ငံမှာမတ်လတုန်းကအလုပ်သွားလုပ်ပြီးစက်တင်ဘာလ6ရက်နေ့မှာဖျားနာနေမကောင်းဖြစ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာပဲ COVID-19 ကုသမှုခံယူခဲ့တယ်လို့ကြေညာချက်ကဖော်ပြပါတယ်။စက်တင်ဘာလနဲ့ပိုင်းလောက်မှာတက်တာသွားပြီးတဲ့နောက်နိုဝင်ဘာ10ရက်နေ့ထိုင်ဝမ်ကိုပြန်ခဲ့တာပါ။လေးစိအရောက်မှာသူမြန်မာပြည်မှာ COVID-19 ကုသမှုခံယူခဲ့ကြောင်းအသိပေးတာကြောင့်စီးစစ်တာမှာတော့ COVID-19 ဖြစ်ပွားမှုမရှိတာကိုတွေ့ခဲ့ရပါတယ်။ဒါပေမဲ့နိုဝင်ဘာလ13ရက်နေ့မှာတော့ကျန်းမာရေးပိုဆိုးလာတာကြောင့် COVID-19 ပြန်စစ်ခဲ့တာမှာနိုဝင်ဘာလ18ရက်နေ့မှာ COVID-19 ဖြစ်နေတာကိုဓာတ်ခွဲအတည်ပြုချက်ရခဲ့တယ်လို့ထိုင်ဝမ်ဆိုရရဲ့ကူးစက်ရောဂါထိန်းချုပ်ရေးဌာန CECC ကကြေညာထားပါတယ်။မြန်မာနိုင်ငံမှာလည်း COVID-19 အကြီးပြုလူနာကအင်္ဂါနေ့မှာအနည်းငယ်တိုးလာပါတယ်။အင်္ဂါနေ့နောက်ဆုံးထုတ်စရင်အရ COVID-19 ကူးစက်ခံအကြီးပြုလူနာ1569ယောက်ရှိပြီး24နာရီအတွင်းသေဆုံးသူ26ယောက်ရှိပါတယ်။ COVID-19 အကြီးပြုလူနာစုစုပေါင်း9,930 ကျော်ရှိပြီးသေဆုံးသူစုစုပေါင်းက1,625ဦးရှိပါတယ်။အမေရိကန်တရားရဲဌာနကသူ့ရဲ့ China Initiative တရုတ်အရေးလက်ဦးမှုယူဆောင်ရွက်မှုရဲ့အောင်မြင်မှုတွေကိုချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့စီးပွားရေးနဲ့အမျိုးသားလုံခြုံရေးကိုအနှောက်အယှက်ပေးဖို့တရုတ်ရဲ့ဂျိုးပန်းမှုတွေကိုဖျက်ဆီးဟန်တာရမှာတိုးတက်မှုကြီးတွေရခဲ့တယ်လို့တရားရဲဌာနကပြောပါတယ်။တရားရေးဌာနဟာတရုတ်ရဲ့ချင်းချောက်မှုကိုထိတိယောက်ယောက်တံပြန်ကင်တွယ်နိုင်ခဲ့တယ်လို့ China Initiative ဆောင်ရွက်မှုရဲ့ဒုတိယမြောက်နှစ်ပတ်လည်အဖြစ်တင်းနှင်းဟာနေကထုတ်တဲ့ကြေညာချက်မှာရှင့်နေချုပ်ဝလန်ဘာကပြောဆိုထားတာပါဆက်လုပ်စရာတွေရှိနေသေးကြောင်းအနာဂတ်ကိုမောင်းနှင်မဲ့အမေရိကန်ရဲ့အသိဉာဏ်ပညာပိုင်းဆိုင်ရာပိုင်ဆိုင်မှုတွေကိုခိုးယူမှုမတရားရယူမှုတွေကိုဖော်ထုတ်ရေးယူဖို့အမေရိကန်တရားရေးဌာနကပိုက်ဖြတ်ထားကြောင်းလဲရှင့်နေချုပ်ဘာကပြောပါတယ်ရှင့်နေချုပ်ဟောင်း Jeff Sessions တာဝန်ယူခဲ့စဉ်2018ခုနှစ်နိုဝင်ဘာလမှာ China Initiative အစီအစဉ်ကိုစတင်ခဲ့တာပါတရုတ်ထောက်လှမ်းရေးဟာကာကွယ်ရေးနဲ့ထောက်လှမ်းရေးဌာနတွေကိုပဲလုံယုံလုံစင်အတိုင်းပြစ်မှတ်ထားတာမျိုးမဟုတ်တော့ဘဲသူတေသနဓာတ်ခွဲခန်းတွေနဲ့တက္ကသိုလ်တွေလိုမျိုးကိုပါပြစ်မှတ်ထားဆောင်ရွက်လာကြောင်းတက္ကသိုလ်တွေမှာတရုတ်ကဝါရအဖြတ်နေတာတွေကိုမြင်တွေ့ရပြီဖြစ်ကြောင်းအဲ့ဒီအချိန်ကရှင့်နေချုပ် sessions ကပြောခဲ့ပါတယ်။ Australia နဲ့ Japan ကြားကာကွယ်ရေးသဘောတူညီချက်ရပြီးနောက်နှစ်နိုင်ငံဆက်ဆံရေးကတိတိတသားပြောင်းလဲတိုးတက်လာကြောင်း Australia ဝန်ကြီးချုပ် Scott Morrison ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်မှာခေါင်းဆောင်ပိုင်းအပြောင်းလဲနောက်ဒေတာရင်းမှာတရုတ်ကဩစာချက်လာခြင်းအမေရိကန်ရဲ့မဟာမိတ်နှစ်နိုင်ငံဖြစ်တဲ့ဂျပန်နဲ့ Australia ကြားအပြန်အလှန်လည်ပတ်ခွင့်သဘောတူညီချက် Reciprocal Access Agreement RAA ကာကွယ်ရေးဆိုင်ရာသဘောတူညီချက်ကြောင့်ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာအကောင်လာစေတာပါဒီသဘောတူညီချက်ကြောင့်နှစ်နိုင်ငံတပ်ဖွဲ့တွေအပြန်အလှန်ဝင်ရောက်ခွင့်ရပြီးလေ့ကျင့်မှုနဲ့ပူးရဲစစ်ဆင်ရေးတွေလုပ်ဆောင်နိုင်မှာဖြစ်ပါတယ်
We expect to increase our regional cooperation in many forms.
ဒေသရင်းပူးပေါင်းဆောင်ရွက်မှုမျိုးစုံတွဲချက်ကိုညွှန်မှန်းထားကြောင်းနောက်အမေရိကန်အိန္ဒိယတို့နဲ့အတူလုပ်ခဲ့တဲ့မလာဘာစစ်ဆင်ရေးလက်ချင်ကိုလုပ်ခဲ့ကြောင်းအလားတူပူးပေါင်းဆောင်ရွက်မှုတွေထပ်လုပ်နိုင်ဖို့မျှော်လင့်ကြောင်းဩစတြေးလျဝန်ကြီးချုပ် Morrison ကပြောဆိုခဲ့ပါတယ်။1960မှာအမေရိကန်ဂျပန်လုံခြုံရေးသဘောတူညီချက်အရအမေရိကန်တပ်ဖွဲ့တွေဂျပန်မြေမှာဝင်ရောက်ခွင့်ပြုခဲ့ပြီးနောက်ပိုင်းနိုင်ငံခြားတပ်ဖွဲ့တွေဂျပန်မြေမှာလက်ခံမဲ့ပထမဆုံးသဘောတူညီချက်လည်းဖြစ်ပါတယ်။ ဒီသဘောတူညီချက်အတွက်ဩစတြေးလျနဲ့ဂျပန်တို့6နှစ်ကြာညှိနှိုင်းခဲ့ကြတာပါရှင်။အကြမ်းဖက်ဝါဒကိုပံ့ပိုးပေးနေတဲ့နိုင်ငံတွေတာဝန်ခံရမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီက7ချိန်မြောက် BRICS ထိပ်သီးညီလာခံမှာပြောဆိုလိုက်ပါတယ
်။အာတန်ကဝါဒ आज विश्व के सामने सबसे बड़ी समस्या है.
အကြမ်းဖက်ဝါဒဟာကမ္ဘာမှာအဆိုးဆုံးရင်ဆိုင်ရတဲ့ပြဿနာကြီးဖြစ်ပါလေ။ဒီအကြမ်းဖက်ဝါဒီတွေကိုလက်ခံထောက်ပံ့ပေးနေတဲ့နိုင်ငံတွေတာဝန်ခံကြဖို့လုပ်ရမယ်။ဒီပြဿနာကိုပူးပေါင်းဆောင်ရွက်တိုက်ဖြတ်ရမယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကမ္ဘာကထာလုပ်ပြီးအွန်လိုင်းကနေကျင်းပတဲ့ BRICS ထိပ်သီးညီလာခံမှာအိန္ဒိယဝန်ကြီးချုပ်ကအကြမ်းဖက်ဝါဒနဲ့ပတ်သက်ပြီးပြောဆိုခဲ့တယ်လို့ပဲ COVID-19 တိုက်ဖျက်ရေးအိန္ဒိယရဲ့ကာကွယ်ဆေးထုတ်လုပ်နေတဲ့အခြေအနေတွေကိုလည်းတင်ပြသွားပါတယ်။ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေရဲ့ BRICS ထိပ်သီးညီလာခံမှာတရုတ်သမ္မတရှီဂျင်းပင်ကတော့ COVID-19 ရောဂါတိုက်ဖျက်ရေးနဲ့ကမ္ဘာစီးပွားရေးပြန်လည်ရှင်သန်ရေးအဆိုပြုချက်တွေကိုတင်ပြပါတယ်။ဗုဒ္ဓဦးနေမင်းခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာပါရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်
။ကိုဝေကတ်ယောဂါကာလမှာအခက်ခဲကြုံနေသူတွေပြန်ဆက်ရမယ်အသေးစားချင်းတွေကိုယာယီဆိုင်ရန်ထားဖို့အစိုးရကကြေညာလိုက်တဲ့အပေါ်တောက်ပြန်ချက်တွေကိုပြောပြပါမယ်။ကျွန်မအကနွန်ပါ။ကယောဂကာလမှာအသေးစားချင်းငွေလုပ်ငန်းတွေအနေနဲ့နိုဝင်ဘာနဲ့ဒီဇင်ဘာထိချင်းငွေတွေကိုပြန်လည်မကောက်ခံပဲယာယီဆိုင်ငန်းထားဖို့အစိုးရကညွှန်ကြားလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းကိုဝေကတ်ယောဂကူးစက်မှုတွေများတဲ့ရန်ကုန်တိုင်း၊ပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တွေမှာကျွေးကြံတွေဆိုင်ငန်းပေးဖို့ဆောင်ရွက်နေကြောင်းတနင်္လာနေ့ညအွန်လိုင်းမိတ်ခွန်မှာထည့်သွင်းပြောဆိုထားပါတယ်
။ကျွန်တော်နိုင်ငံရဲ့ငွေရေးချေအခြေအနေရပါတော့အရင်မြင့်အခြေအနေရဆိုင်တိုင်းပြည်လုံးကိုတော့ကျွန်တော်တို့ဒီကိစ္စမှာကုညီလို့မရပါပဲ။ကိုဗစ်ရောဂါပြန့်ပွားမှုနဲ့အများဆုံးဖြစ်ပြီးတော့လူဦးရေလည်းများတဲ့ပြည်နယ်တစ်ခုနဲ့တိုင်းတစ်ခုကိုကျွန်တော်တို့ရွေးပြီးတော့အဲ့ဒါတော့ရခိုင်ရဲ့ပဲခူးရဲ့ရန်ကုန်ရဲ့ပေါ့နော်။ရွေးပြီးတော့အဲ့ဒီမှာဆိုလို့ရှိရင်အဲ့ဒီဟာဒီအသေးစားငွေချေးအဖွဲ့စည်းတွေကိုကျွန်တော်တို့အစိုးရအဖွဲ့နဲ့ညှိပြီးတော့ပြည်သူတွေအနေနဲ့ပြန်ပြီးတော့ဆက်မယ်ပြည်သူတွေအနေနဲ့ဆိုင်ကပေးဖို့ဒီကြွေးပြန်ပြီးတော့ဆက်ချင်ကိုဆိုင်ကပေးဖို့အစီအစဉ်ကိုကျွန်တော်ဆက်ပြီးတော့ဆောင်ရွက်နေပါတယ်ဒီလိုကျွန်တော်တို့ချေချင်းဝင်လိုအပ်တဲ့ပြည်သူများမိမိတို့ရဲ့စီးပွားရေးလုပ်ငန်းလေးတွေကိုပံ့ပိုးဖို့အတွက်ချင်းဝင်လိုအပ်တဲ့ပြည်သူများရနိုင်ဖို့အတွက်အစီအစဉ်တွေလည်းကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးနေပါတယ်ဒါမကြမီကျွန်တော်တို့နှစ်ပတ်သုံးပတ်လောက်အတွင်းမှာဘယ်လိုအစီအစဉ်တွေရှိတဲ့ဆိုတော့ကျွန်တော်တို့ပြည်သူတွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ကျယောဂါကာလချင်းငွေတွေပြန်ဆက်ဖို့အခက်အခဲရှိသူတွေအတွက်ရည်ရွယ်ပေမဲ့အသေးစားချင်းငွေလုပ်ငန်းရှင်တွေကြားမှာတော့အစိုးရရဲ့အစီအစဉ်အပေါ်စိုးရိမ်တဲ့သဘောလည်းရှိနေပါတယ်မန္တလေးတိုင်းကအသေးစားချင်းငွေလုပ်ငန်းရှင်တော်ခင်တက်မော်ကတော့အစိုးရရဲ့အစီအစဉ်ကြောင့်လုပ်ငန်းရှင်တွေဗတ်မှာအခက်အခဲတွေကြုံတွေ့နိုင်တယ်လို့ပြောပါတယ်
။တချို့ကတကယ်အစဉ်မပြေတာတချို့ကတော့ဒါကိုအခွင့်အရေးတစ်ခုအနေနဲ့ယူပြီးတော့မပြေချင်တာအဲ့လိုမျိုးတွေရှိတဲ့အခါကျလို့ရှိရင်တို့တကယ်အစဉ်မပြေတဲ့လူတွေကကျမတို့ကညှိနှိုင်းပြီးတော့ကျမတို့ရက်ရွှေ့ပေးတာတို့ဘာလို့လုပ်ပေးတဲ့အခါမှာအစဉ်ပြေတယ်မပေးဘူးမပေးချင်တဲ့လူတွေကကြတော့သူတို့ကိုယ်တိုင်မပေးတာလည်းမဟုတ်ဘဲနဲ့ပတ်ဝန်းကျင်ကမပေးအောင်လို့လှုံ့ဆော်တဲ့အခါကျတော့ကျမတို့လုပ်ငန်းတွေအနေနဲ့အရန်အခက်အခဲရှိပါတယ်
။ချင်းငွေတွေပြန်ရမှတာနောက်လူတွေပြန်ချင်းနိုင်မှဖြစ်တာကြောင့်ဆိုင်ငန်းထားမယ်ဆိုရင်လုပ်ငန်းရှင်တွေလုပ်ငန်းတွေပြန်လဲပက်ဖို့အခက်အခဲရှိတယ်လို့လည်းပြောပါတယ်။ကဲယောဂါကြောင့်အိမ်ပြမထရညွှန်ကြားချက်တွေထုတ်ပြန်ထားတဲ့ရန်ကုန်တိုင်းကအသေးစားချင်းငွေလုပ်ငန်းရှင်ဦးဝင်းထက်မောင်မောင်ကတော့လုပ်ငန်းရှင်တွေအတွက်စိန်ခေါ်မှုတွေကြုံရမှာဆိုရင်တည်းလို့ပြောပါတယ်
။ဟိုဒီမှာရဲ့စိန်ခေါ်မှုတွေအများကြီးအခက်အခဲတွေကြုံလိုက်ရပါတယ်။အထူးသဖြင့်တို့ညွှန်ကြားချက်အရပေါ့နော်ရန်ကုန်နဲ့ဟိုရခိုင်ရယ်ပဲခူးရယ်ပေါ့နော်။ဆိုတော့အဲ့ဒီမှာရှိတဲ့အသေးစားချင်းငွေလုပ်ငန်းရှင်ကတော့တောက်ခံမှုတွေကိုရန်နာပါဆိုပြီးတော့ဒီ၃တိုင်း၃တိုင်းကနေပြီးတော့ကျွန်တော်အဓိကအားဖြင့်ဟိုဟိုပါအခက်အခဲတွေအများကြီးကြုံရတယ်ပေါ့။အဲ့တော့အဓိကအခက်အခဲတွေကဘာရှိလဲဆိုတဲ့အခါမှာကျွန်တော်တို့ကဒီနှစ်လအတွက်ပေါ့နော်ဟိုကျွန်တော်တို့ကဒီပုံမှန်အားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ထုတ်ချတဲ့ customer တွေရှိရနေပြီးတော့မှရတဲ့ဝင်ငွေရယ်နောက်ပြီးလို့ရှိရင်ကျွန်တော်တို့ထုတ်ချတဲ့ငွေပေါ်မှာပြန်ကောက်ရတဲ့ငွေရမှာတစ်ဆင့်ကျွန်တော်တို့ပြန်ပြီးတော့ဟိုခွဲ client ကိုပြန်ပြီးတော့ထုတ်ချတာဆိုတော့အဲ့ဒီ mechanism တစ်ခုလုံးကကျွန်တော်ဒီနှစ်လလုံးဝရက်သွားပါတယ်
အစိုးရကတော့ကပ်ဘေးကာလအခက်အခဲကြုံနေရသူတွေကိုအကျွေးကြံတွေပြန်ဆက်ဖို့အတဲကျဖိအားပေးတာမျိုးမလုပ်ဖို့နဲ့မလိုက်နိုင်ရဲ့အရေးယူမှဖြစ်ကြောင်းနဲ့သတိပေးထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အွန်လိုင်းမိန့်ခွန်းမှာတော့အခြေခံလူတန်းစားတွေအပါအဝင်မြန်မာပြည်သူတွေကြားချင်းငွေလွှဲအပ်ချက်တွေရှိနေတာကိုလည်းနားလည်သဘောပေါက်ကြောင်းနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့လည်းစီစဉ်နေကြောင်းထည့်သွင်းပြောဆိုထားပါတယ်ရှင်။ကျမအကနော်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
2020ပြည့်နှစ်ရွေးကောက်ပွဲအနိုင်ရလက်ရှိအာဏာရပါတီ NLD ကို ICJ နိုင်ငံတကာခုံရုံးရဲ့ကြားဖြတ်ဆောင်ရွက်မှုတွေအကောင့်ထဲပေါ်နိုင်ရေး OIC နဲ့နိုင်ငံတကာကတိုက်တွန်းတောင်းဆိုကြဖို့နောက်ပြီးတော့ဒီမြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့လက်ရှိမြေပြင်အခြေအနေရိုဟင်ဂျာတို့ရဲ့အရေးအာရခဲရိုဟင်ဂျာယူနီယံအဖွဲ့ကအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုဒီသတင်းမှတ်ထဲမှာပဲအစီရင်ခံစာတင်သွင်းလိုက်ပါတယ် OIC အဖွဲ့ကိုဒီအစီရင်ခံစာကနေပါတီတိုက်တွန်းတောင်းဆိုထားပါတယ်ဆိုတာကိုတော့အမေရိကန်ပြည်အောင်စုအခြေစိုက်အာရခန်ရိုဟင်ဂျာယူနီယံအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးရင်ကိုကျွန်မစုမုံကဆက်သွယ်မေးမြန်းထားပါတယ
်။မင်္ဂလာပါဒေါက်တာဝါကာဦးရင်ရှင်ဒီအာရခန်ရိုဟင်ဂျာယူနီယံအဖွဲ့က OIC အစ္စလာမ်နိုင်ငံကပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုပေါ့နော်ဒီကနေ့ဒီမလာ15ရက်နေ့ကအစီရင်ခံစာတင်သွင်းတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအစီရင်သွင်းတဲ့အစီရင်ခံစာမှာပေါ့နော်ဘလို့အကြောင်းအရာတွေကိုအဓိကထည့်သွင်းပြီးဖော်ပြထားပါသလဲရှင
်အဲ့ဒီအစီရင်ခံစာမှာပထမဆုံးကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲကြုံပေါ့လေ particularly ရခိုင်ပြည်နယ်မှာပါဖြစ်ခဲ့မှုသူနိုင်လေဆိုတာပြည်မမှာ NLD ကနိုင်ကြောင်းကျွန်တော်အရေးခဲ့ပါတယ်အဲ့ဒီနောက်တစ်ခုကတော့တူရကီအစိုးရကမြန်မာနိုင်ငံကိုကြုံဆိုကြကြံပေါ့လေမြန်မာမွတ်စလင်တွေကိုရွေးကောက်ပွဲမှာဝင်ခွင့်မပေးကြောင်းပြောမေးစံတာပေးခွင့်မပေးကြောင်းအဲ့ဒါလေးရပါတယ်ပြီးတော့အသေးစိတ်ကတော့ရခိုင်ပြည်မှာကိုလက်နက်ခံယူတွေနဲ့အတိုက်ပွဲဖြစ်တာပေါ့လေတိုက်ခိုက်တယ်ဖြစ်နေတာပြီးတော့ရူဟန်ကျောက်မျိုး39ယောက်ကိုဖမ်းဆီးကြတာအဲ့ဒါကျွန်တော်ရထားပါတယ်ပြီးတော့မြန်မာစစ်အုပ်ကို OIC နဲ့ International Community အပြည့်အစုံရနိုင်ငံတွေကဆိုရတက်အခုအစ်တေကိုပါတီတောင်းဆိုရမယ်ဆိုတော့ကျွန်တော်ရေးထားပါတယ်
အခုဒီရွေးကောက်ပွဲမှာ NLD ပါတီကဒီဟိုတော်တော်များများနေရာ900နဲ့တည်းပေါ့နော်အနိုင်ရပြီးတော့ပြည်တော်စုအစိုးရဖြစ်တဲ့စက်ပြီးတိုင်းပြည်ကိုအုပ်ချုပ်မဲ့အနေထားရှိပါတယ်ဆရာဆိုတော့ဒီအထူးသဖြင့်ရခိုင်ပြည်နယ်အရေးလိုမြင်ရအရေးပါပေါ့နော်ဒီသက်ဆိုင်ရတာဝန်ရှိတဲ့သူတွေဘက်ကဘာတွေအဓိကလိုအပ်ချက်တွေကိုဆောင်ရွက်တင်တယ်လို့ဆရာပြောချင်တာရှိပါလိမ့်ရှင
်အဓိကကတော့ရူဟန်ဂျာရဲ့ citizenship နိုင်ငံသားတိုင်းရင်းသားယူဟန်ဂျာရီရဲ့သုံးကောက်ရှုတဲ့ပြန်ပေးဖို့ယူဟန်ဂျာရီရဲ့အကွက်ချတဲ့ပြန်ပေးဖို့ယူဟန်ဂျာရီရဲ့လူအခွင့်အရေးအားလုံးပြန်ရအောင်ဆိုတော့နောက်တစ်ခါရည်ကြည့်ဆုံးကအဲဒီ patriation bangladesh ကအားယူဟန်ဂျာအားလုံး 1.2 million repatriation လို့လာဖို့ပြန်ခေါ်လာဖို့အများများပြန်ခေါ်လာဖို့ပြဿနာမကြီးသွားအောင်ပြီးတော့စစ်ပြမရှိရရခံပြင်းလာတဲ့ IDP ပုံမှန်လဲဒုက္ခသစ္စာခံတဲ့အဲကလူတွေကိုပြန်ခေါ်သွားဖို့ဆိုရပစ်က NVC process ကိုရပ်တော့ပလောပါမယ
်တကယ်လို့များရခိုင်ပြည်နယ်ထဲမှာပြန်ပြီးတော့ကျင်းပမယ်ဆိုရင်ဒီရွေးကောက်ပွဲကတရားမျှတနိုင်ချေရှိတယ်လို့ဒေါက်တာမြင်ပါသလားရှင်ဘယ်လိုများမြင်ပါလဲ
တရားမျှတမှုရှိတာကလူအလုံးအတွက်တရားမျှတမှာတရားမျှတမှုရှိတာအဲဒီရခိုင်ပြည်မှာလူများများကြည့်ရတယ်ရူဟန်ဂျာကမေးစံတမ်းမပေးနိုင်ရင်ရူဟန်ဂျာကအနော်အမလောက်ကသူတို့ကိုသူတို့ပြန်လို့အကြံလို့ပြန်လို့မရရင်အဲ့ဒါဘလို့တရားဖြစ်ပါမလဲဆိုရင်လုံးမယ်ဆိုရင်ရိုဟန်ကြပါကိုပါရမယ
်ဒီရိုဟင်ဂျာတွေပေါ်မှာလူခွေချိုးဖောက်မှုတွေပတ်သက်နိုင်ငံတကာတရားခုံရုံး ICJ မှာတရားရင်ဆိုင်ရတယ်ပေါ့နော်ဆိုတော့နောက်ဆုံးအခြေအနေတွေပတ်သက်ပြီးတော့ဒေါက်တာဘလို့များသုံးသပ်နိုင်ပါလဲရှင
်အခုအခြေအနေကတော့ဒီလိုပါလေအခုကျွန်တော်တို့ဖက်ကmemorial ပြင်လိုက်ပါပြီ October မှာအခုအဲ့ဒါမြန်မာဆွေရက counter memorial ပြရပါမယ်အဲ့ဒါမြန်မာစွာကို ICJ ကကိုလာအခြေပြတာပါတယ်စွာအစ်စ်အောင်ဆန်းစုကြည်အစွာအစ်စ်ကညာကျလို့နိုင်ပါတယ်ကိုလာမှာရခိုင်ပြည်မှာကျန်လေတောင်းလာအောင်ဆိုတော့မြန်မာစွာကလုံးချင်တယ်ဆိုရင်စန္ဒရှိတယ်ဆိုရင်ဒီ Rohingya ပြဿနာကိုဖြေရှင်းဖို့စန္ဒရှိတယ်ဖြေတယ်ဆိုရင်ညာကျလို့နိုင်ပါတယ်မြန်မာစွာက
ဆရာခုနကတော့လည်းပြောသွားပါတယ်အဓိကကဒီနိုင်ငံကအတိုင်းဝန်းကရော OIC အဖွဲ့ဝင်နိုင်ငံတွေကပါပေါ့နော်မြန်မာစိုးရအပေါ်မှာဖိအားပေးနိုင်မှုတိုက်တွန်းတောင်းဆိုချက်တွေအချက်လိုက်ပေါ့နော်ဆရာတို့ဒီစီဟန်စာထဲမှာလည်းတင်ထားတယ်ဆိုတော့ဟိုဒီနောက်ဆုံးတိုက်တွန်းထားတဲ့တိုက်တွန်းချက်တွေနဲ့ပြောပြပေးပါရှင်
။အာဒိုင်းတကဆိုင်ဝမ်းနဲ့ OIC တွေကတိုက်တွန်းတာကနီလန်ညာကြီးရှိပါတယ်လေပထမဆုံးကတော့နိုင်ငံတိုင်းကဂျန်ဒီယာအညာနောက်မှာရှိပါတယ်။အဲ့ဒါမြန်မာစိုးရကိုပရက်ရှာပေးတာကပြဿနာရှင်းဖို့အတွက် ကျွန်တော်အဲ့ဒါကိုတိတိကျကျပြောပြပါတယ်နိုင်ငံတကာစံဝင်ကလူဝါစီကမြန်မာစွာကိုပြန်ဆက်ပြကပြဿနာရှိဖို့အတွက်မြန်မာစွာကိုတိုက်ခိုက်တယ်မဟုတ်ဘူးမြန်မာစွာကိုရန်သူအနေနဲ့တွေ့ရမဟုတ်ဘူးလူဟန်ကျရေးဂျန်နိုဆိုက်ဖြစ်နေတော့အဲ့ဒီပြဿနာကိုရှင်းပြီးတော့ဒီမိုကရက်တစ်ထရန်ဇစ်ရှင်ဒီမိုကရေစီအစစ်မြန်မာနိုင်ငံမှာလာနိုင်အောင်အေးအေးချမ်းချမ်းလူအလုံးအတူတူနေနိုင်အောင် violence တွေပါရယ်စက်တာတော့ဘာမှမဖြစ်အောင်အေးအေးချမ်းချမ်းအတူတူကပြဿနာရှင်းသွားအောင်အဲ့ဒါကသူရအဓိကရည်ရွယ်ချက
်ဒါကတော့အမေရိကန်ပြည်အောင်စုအခြေစိုက် American Rohingya Union အဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးတင်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုချိန်ထိကတော့ Rohingya ဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရဘက်ကလက်ခံသုံးနှုန်းချင်းမရှိသေးပါဘူးရှင်ကျွန်မစုမုံပါ
ကမ္ဘာတဝန်း COVID-19 ကပ်ပင်းနဲ့အခြားပဋိပက္ခတွေအပြင်လူသားချင်းစာနာမှုအကူအညီတွေရော့ပါလာတဲ့အတွက်ကြောင့်နိုင်ငံတော်များမှစိုးရွားတဲ့အငတ်ပေးတွေကြားရောက်မဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂစာနာရေးကဆိုင်ရာအဖွဲ့တွေကသတိပေးပြောကြားလိုက်ပါတယ်။ဒီအကြောင်းဂျနီဗာအခြေစိုက် VOA သတင်းတောက် Lisa Schling ကပေးပို့ထားတာကိုကျွန်တော်အောင်မြတ်သူကပြောပြပေးပါမယ်။ကမ္ဘာတဝန်းစာနာရေးကပြက်လက်မှုနဲ့ရင်ဆိုင်နေရသူတန်းတရာကျော်ရှိနေပြီဖြစ်တယ်လို့ကမ္ဘာစာနာရေးကအဖွဲ့ကြီး WFP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုလိုစာနယ်ဤကပြက်လက်မှုကိုဆိုးရွားစွာရင်ဆိုင်နေရတဲ့အခြေအနေကိုအရေးကြီးကံတွေဆောင်ရွက်ခြင်းမရှိရင်အငတ်ပေးကြောသူနောက်ထပ်လူပေါင်း123,000လောက်တိုးလာနိုင်လို့အစီရင်ခံစာမှာသတိပေးထားပါတယ်။ကုလသမဂ္ဂစာနယ်ဤကနဲ့စိုက်ပျိုးရေးအဖွဲ့ FAO နဲ့ WFP တို့ရဲ့စုံစမ်းတွေ့ရှိချက်တွေအရနိုင်ငံပေါင်း20မှာဆိုးရွားတဲ့အငတ်ပေးနဲ့ရင်ဆိုင်ရနိုင်တယ်လို့ဖော်ပြထားပါတယ်။လက်ရှိအခြေအနေတိုင်းဆက်သွားမယ်ဆိုရင်ဘကီနာဖာဆိုနိုင်ငံ၊အနောက်အာဖရိကရှဟဒေသ၊နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းစီရိုနိုင်ငံတောင်ပိုင်းဒေသနဲ့ယီမင်စတဲ့ဒေသ၄ခုဟာလာမယ့်လအနေငယ်အတွင်းမှာအခြေအနေတွေပုံမဆိုးသွားနိုင်လို့ဆိုပါတယ်။လက်ရှိအခြေအနေမှာတော့အဲ့ဒီဒေသတွေမှာအငတ်ပေးကြုံနေရတယ်ဆိုတဲ့အထောက်အထားမတွေ့ရသေးဘူးလို့ FAO ရဲ့အငတ်ပေးဆိုင်ရာအကြီးအကဲသုတေသီလူကာရူဆိုကပြောပါတယ
် Essentially the moment you declare a famine is already paid to us
တကယ်တော့ငတ်မှုခေါင်းပါမှုရင်ဆိုင်နေရပြီလို့ကြေညာလိုက်ပြီဆိုရင်အချင်းကတိတ်နှောင်းနေပါပြီ။ဘာဖြစ်လဲလဲဆိုတော့အရင်ကရခဲ့တဲ့ဆိုမာလီယာနိုင်ငံရဲ့အတွေ့အကြုံအရငါပေးကြုံနေရပြီလို့ကြေညာလိုက်တဲ့အချိန်မှာလူပေါင်း 26,000 လောက်တည်ဆုံနေပြီဖြစ်နေပါလေ။ဒါကြောင့်ငါပေးမကြုံရင်ကြိုတင်သတိပေးချက်တွေထုတ်ပြန်ရတာဖြစ်ပြီးရေးပါတဲ့စောင့်ကြည့်ရမယ့်အချက်တွေကိုမိမောင်းထိုးထုတ်ပြန်ပေးတာပါ။
အချက်ပတ်မှုတွေတိုးမြင့်ဖြစ်ပေါ်တာ COVID-19 နဲ့ဆက်နွယ်ဖြစ်ပေါ်လာတဲ့စီးပွားရေးအချက်တဲတွေဆိုးရွားတဲ့ရာသီဥတုတွေလူသားချင်းစာနာမှုအကူအညီရောနေတာတွေစတာတွေကိုအငတ်ပေးဖြစ်ပေါ်စေတဲ့အဓိကအရေးပါတဲ့အချက်ဖြစ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီအချက်တွေဟာဘကီနာဖက်ဆိုနိုင်ငံမှာအငတ်ပေးရင်ဆိုင်နေရသူ2019ခုနှစ်အတွင်းသုံးစားတိုးသွားတဲ့အဓိကအချက်တွေဖြစ်တယ်လို့ယီမင်နိုင်ငံကကလေးငယ်တွေရဲ့အဟာရချို့တက်မှုနဲ့စားနပ်ရိက္ခာမလုံလောက်မှုတွေရဲ့နောက်ွယ်ကအကြောင်းရင်းတွေလည်းဖြစ်ပါတယ်။ Boko Haram စစ်သွေးကြွတွေရဲ့အန္တရာယ်ရှိနေတာကြောင့်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘွန်နိုပြည်နယ်ဟာလည်းမလုံခြုံမှုနဲ့ငတ်မုတ်ခေါင်းပါမှုတွေတိုးမြင့်ဖြစ်ပေါ်နေတယ်လို့ရူဆိုကဆက်ပြောပါတယ်
။ These are areas where basically today there is no possibility of having humanitarian access.
ဒီဒေသတွေဟာလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့လုံးဝမဖြစ်နိုင်တဲ့ဒေသတွေပါ။ဒါဟာလူတွေကိုကိုယ့်ဘာသာကိုယ်ပဲခြောက်ခွေစားတောက်ကြဆိုပြီးပြစ်ထားတဲ့သဘောပါ။လူတော်တော်များများလည်းဒီအရက်တွေကဆွန့်ပါထွက်ပြေးကုန်ကြပါပြီ။ဒါဟာအငတ်ပေးကြရောက်တော့မဲ့နမိတ်ပါပဲ။တောင်ဆူဒန်ကကျုံလေးပြည်နယ်အကြောင်းပြောရရင်အခြေအနေနည်းနည်းကောင်းတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့အဲ့ဒီမှာရေကြီးတာတွေနဲ့တခြားပဋိပက္ခတွေမဆုံးနိုင်အောင်ရှိနေပါတယ်။ဒါကြောင့်လူတွေကဒီရက်ကိုဆွန့်ခွာထွက်ပြေးနေကြတာပါ။
အရေးပေါ်အကူအညီတွေတော့မပေးနိုင်ခဲ့လို့ရှိရင်ဆူဒန်တောင်ပိုင်းမှာကြုံတွေ့ခဲ့ရသလိုငတ်မခေါင်းမမှုကပ်ပေးကြီးကိုကမ္ဘာကြီးကြုံတွေ့လာရွယ်ရှိတယ်လို့သတိပေးထားပါတယ်။2019ဆူဒန်တောင်ပိုင်းအငတ်ပေးအတွင်းလူ9သန်းခွဲနဲ့ကလေးငယ်2သိန်းတို့ဟာအသက်နှစ်ရွယ်ကြုံရနိုင်တဲ့အထိဆိုးရွားတဲ့အဟာရချို့တဲ့မှုတွေတွေ့ကြုံခံစားခဲ့ရပါတယ်ခင်ဗျာ
ကျွန်တော်ညွှန်ပြအောင်ပါခင်ဗျာကမ္ဘာနိုင်ငံအများစုမှလို့ပဲပါကစ္စတန်နိုင်ငံဟာလည်းပိုလီယိုရောဂါပိုးကိုအမြင့်ပြအောင်လုပ်ဖို့ကြိုးပမ်းနေပါတယ်အသက်60အရွယ်ခါလီဒါနာစရင်းဟာပိုလီယိုရောဂါတိုက်ဖျက်ရေးအဖွဲ့ဝင်တဦးဖြစ်ပြီးကာရာချီမြို့ဆင်ဂျီဘုံတောင်ကျောဒေသကိုသူ့ရဲ့လေးဘင်းဆိုင်ကယ်နဲ့အရောက်သွားလေ့ရှိတာပါဒီဒေသမှာရာဇဝမှုသူပြောသလိုအကြမ်းဖက်မှုတွေမကြာခဏဖြစ်လေရှိပေမဲ့နာဆရင်းကတော့ဘာသာရေးအရရှေးယူဆွဲဒေသခံတွေကိုပိုလီယိုဆေးတိုက်ဖို့လာတာဖြစ်ပါလေ
။ဒီနေရာမှာလူတက်မှုနှစ်ခုဖြစ်ထားလို့ဘယ်သူမှမလာရဲကြပါဘူး။ဒါနဲ့ပဲဒီနေရာကိုလာဖို့ကျွန်မဆုံးဖြတ်ခဲ့တာပါ။2014ခုနှစ်လောက်တုန်းကဆိုရင်ဒီနေရာကတိတ်ပိုအန္တရာယ်များပြီးကျွန်မလည်းအချိန်ချင်းချင်းချောက်ခံရဘူးပါလေ။
2009ခုနှစ်စည်ရင်ရဒီဒေသမှာပိုလီယိုရောဂါသည်150နီးပါးရှိပြီးကမ္ဘာပေါ်မှာကူးစက်မှုအမြင့်ဆုံးဒေသဖြစ်ခဲ့ပါတယ်။ပါကစ္စတန်မှာရောအိန္ဒိယအာဖဂန်မှာပါဒီရောဂါတက်ဖြစ်ရေးမအောင်မြင်နိုင်သေးတာကလူတွေကြားဗဟုသုတနည်းတွေလို့ပါ
အမေဖုန်းကြားစီကိုသူဆက်ဆက
်လူတွေကကျမနဲ့တွေ့ရင်ဘယ်တော့မှမငင်းကြလို့ကျမဒီလောက်ဆက်လုပ်နိုင်တာပါကျမကငွေအတွက်လုပ်နေတာမဟုတ်ပါဘူးပိုချင်းစာစိမ်းနဲ့လုပ်နေတာပ
ါနတ်စရီဟာလုပ်ငန်းကိုကြီးကြပ်ရုံသာမကအခြားပိုလီယိုတိုက်ဖျက်ရေးဝန်ထမ်းတွေအတွက်လည်းစံနမူနာဖြစ်စေပါတယ်သူစီမှာဒီဆိုင်ကယ်ရှိနေတာကအတော်လေးခရီးရောက်တယ်လို့ဆိုပါတယ
်ဘိုက်ကလင်းနစ်ကမက်ဆစ်ဆစ်ရေးထားကိ
ဒီဆိုင်ကယ်ရှိနေတော့ပိုလီယိုတိုက်ဖျက်ရေးအဖွဲ့ဝင်တွေအလုပ်ကိစ္စအတွက်သူတို့သွားကျင်တဲ့နေရာကိုအမြန်လိုက်ဖို့ပေးနိုင်ပါတယ်ကျမကလမ်းလျှောက်သွားလို့ရပေမဲ့ဒီဆိုင်ကယ်ရှိတော့နေရာတော်တော်များများကမိသားစုတွေစီရောက်နိုင်လို့ပ
ါဒီကတော့ပိုလီယိုရောဂါတိုက်ဖျက်ရေးအောင်မြင်ဖို့ဆိုရင်ယောဂသည်တွေကိုယ်တိုင်ကအဓိကအကြဆုံးဖြစ်ပြီးအထူးသဖြင့်နေဇွန်နေရွာကလူတွေပိုအဓိကကြတယ်လို့နတ်စရင်းကပြောပါတယ်
သမီးစီကသင်ဟဲ့ औरतें भी
बच्चे लूरी ကလူလူလာလာမရှိကြပါဘူးတွေ့ဘူးတဲ့အမျိုးသမီးတွေဆိုရင်လည်းရိုင်းဆိုင်ကြတယ်ကျမတို့လောက်ကစိတ်ရှည်ရပါတယ်နောက်တစ်နေ့မှာတခြားလူတွေပြောင်းပြီးဆက်ဆံရမှာသိနေတော့စုံရတဲ့အခိုက်အတန့်လေးမှာတီးခံလိုက်ကြတာပါပဲ
နတ်စရင်းကတော့ဒီနေ့ပါကစ္စတန်မှာပိုလီယိုရောဂါတွေကျင်းပလာတယ်လို့ညွှန်လင်းနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟပ်ရှုနိုင်ပါတယ်ည
ကိုယ်စလဒီကဘာတဲ့မိရတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပုံမပြတ်ကောင်းထုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်ပါမှာကျွန်တော်အမျက်သူပါမြန်မာယူကော့ပွဲမှာတိုင်းရင်းသားပါတီတွေရဲ့အဓိကမဲဆန္ဒနယ်မြေတွေဆုံဆုံခဲ့ရတယ်ဆိုတဲ့ခေါင်းစဉ်နဲ့ ucnnews.com မှာကျွန်စော်မန္တလေးကရေးသားရတဲ့ဆောင်းပါးကိုကောင်းထုတ်တင်ပြမှာပါနိုဝင်ဘာလ၈ရက်နေ့ယူကော့ပွဲမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မဲအပြတ်သက်အနိုင်ရရှိသွားတာကြောင့်ခရီးယံဘာသာဝင်တွေအများစုရှိတဲ့ဒေသတွေအပါအဝင်မြန်မာနိုင်ငံရဲ့တိုင်းရင်းသားလူနည်းစုပါတီတွေအခြေစိုက်တဲ့နယ်မြေတွေမှာအရှုံးနဲ့ရင်ဆိုင်ခဲ့ရကြောင်းအစကြေရေးသားလာပါတယ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလ15ရက်နေ့ကနောက်ဆုံးရလဒ်တွေကိုထုတ်ပြန်ကြေညာရမှာ NLD ကလွှတ်တော်နေရစလုံးကိုဝင်ရောက်ရှင်းပြန်ရမှာအမှတ်နေရာ498နေရာရှိတဲ့အနက်396နေရာအနိုင်ရရှိခဲ့လို့အစိုးရဖွဲ့စည်းဖို့လိုအပ်တဲ့322နေရာကိုကျော်လွန်ရရှိခဲ့ဖြစ်ပါတယ် NLD အနေနဲ့2015ရွေးကောက်ပွဲမှာပထမအကြိမ်အပြတ်သက်အနိုင်ရရှိခဲ့လို့ဆယ်စုတင်းနဲ့ချီပြီးအုပ်ချုပ်ခဲ့တဲ့စစ်အုပ်ချုပ်ရေးကိုအဆုံးသတ်သွားပြီးနောက်ပိုင်းဒါဟာဒုတိယအကြိမ်အောင်ပွဲရတာဖြစ်ပါတယ်လို့ဆိုထားပါတယ်စစ်တပ်ကြောနာကံပေးရတဲ့ချက်ခံဖွင့်ဝေးပါတီကတော့2015ရွေးကောက်ပွဲကထက်ရော့ပြီးအခုရွေးကောက်ပွဲမှာအမှတ်နေရာ33ခုသာရရှိခဲ့ပါတယ်။တိုင်းရင်းသားပါတီဖြစ်တဲ့ကချင်၊ကယားချင်းနဲ့မွန်ပါတီကတော့ဒေသသူတွေခန့်မှန်းထားတာနဲ့အနည်းငယ်ရော့နေပြီး73နေရာသာရရှိခဲ့ပါတယ်။တိုင်းရင်းသားပါတီတွေအားကောင်းတဲ့ရခိုင်နဲ့ရှမ်းပြည်နယ်တွေမှာတော့ NLD တပ်ပို့ပြီးတော့အမှတ်နေရာတွေရခဲ့တာမို့စုစုပေါင်း34နေရာရရှိခဲ့ပါတယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်မှငင်းပယ်ခြင်းခံထားရတဲ့ရိုဟင်ဂျာတွေအပါအဝင်ပရိပကဖြစ်နေတဲ့ရခိုင်နဲ့ရှမ်းပြည်နယ်ဒေသတို့မှာရွေးကောက်ပွဲတွေမကျင်းပနိုင်တော့မှုလူတက်တမ၄တန်းလောက်မဲပေးငွေဆုံးရှုံးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေကတင်ငန်းစာတွေအရ2020ရွေးကောက်ပွဲမှာအမတ်နေရာပို့ပြီးရရှိဖို့အတွက်မဟာဗျူဟာတရက်အနေနဲ့တိုင်းရင်းသားပါတီတွေဟာ2018ထဲမှာပါတီတွေကိုစုပေါင်းပြီးဖွဲ့စည်းခဲ့ကြပါတယ်လို့ရေးသားထားပါတယ်။တိုင်းရင်းသားအုပ်စုတွေဟာစုစုပေါင်း54တန်းရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေ3,000တပုံရှိပါတယ်။ခရီးရန်ဘာသာဝင်အများစုကတော့ကချင်၊ကယား၊ကရင်နဲ့ချင်းပြည်နယ်တွေမှာနေထိုင်ကြပါတယ်။ Federal ပြည်ထောင်စုတစ်ဆောက်ရေးအတွက် NLD နေနဲ့တိုင်းရင်းသားပါတီတွေနဲ့ဆက်ဆက်လုပ်ကိုင်မှုကမ်းလှမ်းတော်တွေရှိပါတယ်။ NLD ဒုဥက္ကဋ္ဌဇော်မြင့်မောင်လက်မှတ်ရေးထိုးပြီးတိုင်းရင်းသား48ပါတီထံဝင်မာလာ17ရက်ကစာတစောင်ပေးပို့ခဲ့ပါတယ်။ NLD ပါတီနဲ့ရွေးချက်တူညီတဲ့တိုင်းရင်းသားပါတီတွေနဲ့မဟာမိတ်အဖြစ်လက်တွဲသွားမည်ဖြစ်ပြီးကျွန်တော်တို့ပါတီဟာတိုင်းရင်းသားတွေရဲ့လူရင်းဆန္ဒတွေအပေါ်မှာအလေးထားအာရုံစိုက်သွားမယ်လို့စာထဲမှာဖော်ပြထားပါတယ်။Federal Democracy ပြည်တော်စုထူထောင်ရေးအတွက်တိုင်းရင်းသားပါတီတွေနဲ့လက်တွဲပြီးလှုပ်ဆောင်သွားမယ်လို့လည်းဖော်ပြပါရှိပါတယ်။လေးလာသူတွေကတော့ဒါဟာငြိမ်းချမ်းရေးနဲ့ Federal ပြည်တော်စုထူထောင်ရေးအတွက်ကောင်းတဲ့လက္ခဏာတစ်ရပ်လို့ဆိုပါတယ်။2015ရွေးကောက်ပွဲပြီးနောက်တိုင်းရင်းသားအုပ်စုတွေအကြားမှာလည်းဒေါ်စန်းစုကြည်ဦးဆောင်တဲ့အစိုးရပေါ်မျှော်လင့်ချက်တွေမြင့်မားခဲ့ပါတယ်။၅နှစ်တာကြာမြင့်ပြီးနောက်နယ်စပ်နယ်ပြားဒေသတွေမှာမငြိမ်းချမ်းနိုင်တာကြောင့်တိုင်းရင်းသားပါတီဘက်ကအနယ်ဒီဆိုးအကိုစစ်ပြက်ခဲ့ကြပါတယ်။ဗမာအများစုကြီးစိုးတဲ့စစ်ဝါဒီတွေကတိုင်းပြည်ကိုဆယ်စုနှစ်များစွာအုပ်စိုးခဲ့ပြီးလူနည်းစုအခွင့်အရေးတွေလစ်လျူရှုခံခဲ့ရတယ်လို့ဆောင်းပါးမှာရေးသားဖော်ပြတာပါတယ်။အပြည့်စုံကို www.ucnnews.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါခင်ဗျာ။
ယူအေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညစနေကံကိုနားဆင်ကြရပါမယ်။2020နိုဝင်ဘာလရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်နေရာအများစုကိုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖော်ဆောင်မှုဆိုပြီးပြောဆိုလှုပ်ဆောင်တာတွေရှိလာပါတယ်။အမျိုးသားညီညွတ်ရေးအစိုးရဆိုတာဘယ်လိုအစိုးရမျိုးပါလဲ။ဒီမှာနိုင်ငံအတွက်ဒီလိုအစိုးရမျိုးတကယ်ပဲလိုအပ်နေပါလား။တကယ်တမ်းဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းတင်ပါလဲ။စာတော်တွေနဲ့ပတ်သက်ပြီးအခုဆွေးနွေးကြမှာနားဆင်ကြရပါမယ်။ဒီဘောမျိုးနဲ့ဒီလိုလွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြမအရေးလေးလာသူသူတည်တည်ဦးတမောင်တန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။ဦးရထွန်းနဲ့ဦးတမောင်တန်းဒီရီဆွေးနွေးကမ်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီမှာကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။မင်္ဂလာပါ
။ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲပြီးရွေးကောက်ပွဲမတိုင်ခင်ခဲ့တဲ့ကတည်းကပေါ့လေရွေးကောက်ပွဲပြီးမှမဟုတ်ပါဘူး။ဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အတန်ကိုကျွန်တော်တို့ဟိုတောက်လျှောက်လို့ကြားလာရတာရှိပါတယ်။ဆိုတော့ဒီနေ့ညဆွေးနွေးကမ်းကတော့ဒီမြို့သားညီညီရေးအစိုးရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နည်းနည်းသုံးသပ်ဆွေးနွေးကြဖို့ပါပထမဦးဆုံးကျောင်းရထွန်းအမျိုးသားညီညီရေးအစိုးရဆိုတာဘာကိုပြောတာပါလဲဆရာ
အဲမြို့သားညီညီရေးအစိုးရဆိုတာကတော့ကျွန်တော်တို့ဟိုနိုင်ငံတကာမှာကနိုင်ငံတကာနိုင်ငံအနေနဲ့သူ့အမျိုးသားအကျိုးစီးပွားအတွက်သိအရေးကြီးတဲ့အချိန်ပေါ့ဥပမာတခြားနိုင်ငံနဲ့စစ်ဖြစ်နေတဲ့အချိန်မျိုးနောက်ဒါမှမဟုတ်ရင်လည်းဒီတဘာဝဘေးအန္တရာယ်ကြာရောက်တဲ့အချိန်မျိုးပေါ့နော်စီးလုံးညီညွတ်ရေးအတွက်အထူးလိုအပ်နေတဲ့အချိန်မျိုးမှာဒီဖွဲ့လေရှိတာပေါ့နော်အဲ့တော့ပါလီမန်စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာကတော့အမျိုးသားညီညွတ်ရေးအစိုးရဖွဲ့တယ်ဆိုတာကညွန့်မောင်းအစိုးရဖွဲ့တာမျိုးတော့မဟုတ်ဘူးညွန့်မောင်းအစိုးရဖွဲ့တယ်ဆိုတာကတော့ဟိုဘယ်အချိန်မှာပဲဖြစ်ဖြစ်တို့ဒီတပါတီတွေကနေပြီးတော့အစိုးရမဖွဲ့နိုင်ရင်အမမို့လုံလောက်တဲ့ဒီပါလီမန်အမတ်နေရာမရလို့ရှိရင်ဒီသူနဲ့နီးစပ်တဲ့ပါတီတချို့ကိုသိမ့်သိမ့်ပြီးတဲ့အခါကျတော့သူတို့က50ရာခိုင်နှုန်းကျော်ပေါ့နော်50ရာခိုင်နှုန်းကျော်ဒီပါလီမန်အမတ်နေရာရအောင်စုစည်းပြီးတော့ဖွဲ့တာအဲ့ဒါကတော့ညွန်မောင်းအစိုးရပေါ့နော်ခုနအမျိုးသားညီညွတ်ရေးအစိုးရကတော့သူတပါတီတဲ့အင်အားကြီးကြီးနဲ့နိုင်ရင်လဲနိုင်ထားမယ်သို့တော်လည်းဒီတဘာဝဘေးအန္တရာယ်တွေကြုံတဲ့အခါစစ်ပွဲတွေဖြစ်ပွားနေတဲ့အခါမှာစီလုံးညီညွတ်ဖို့လိုတယ်ဆိုပြီးတော့သူကဒီပါတီစုံကဒီအရေးကောက်ခံကိုယ်စားလှယ်တွေနဲ့သူကအစိုးရအဖွဲ့ထဲမှာပါဝင်ပြီးတော့အတူတကွအလုပ်လုပ်တာပေါ့ဗျာ
ဟုတ်ကဲ့
အဲ့ဒီလိုအခြေအနေမျိုးမှာဖွဲ့လို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျဥတမောင်တန်းရောအမျိုးသားညီညွတ်ရေးအစိုးရဆိုတာကိုဘယ်လိုနားလဲပါတယ
်ရေဘူးကအဖြစ်တော့ခုနဆရာဦးရထွန်းပြောသလိုပါပဲနော်ကျွန်တော်တို့ညီမတမိုင်းကိုပြန်ကြည့်မယ်ဆိုလဲဒါကိုရဲထုံးကတော့ကျွန်တော်တဲ့ပို့ပြီးနိုင်ငံရေးကိုထဲထဲဝင်ဝင်လုပ်ခဲ့တယ်လို့ဆိုတော့ဒေါ်လာလေးရှိရင်လည်းဖြည့်ပြီးပါတော့နော်ဆိုတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုတဲ့စကားနဲ့မှလက်ဝဲညီညွတ်ရေးဆိုတဲ့အကုန်လုံးမျိုးနဲ့အဲတုံလုံးလာရဲ့ဘူးကြီးစူးစားခဲ့ဘူးတာရှိတယ်ဒါကတော့ကွန်မြူနစ်ပါတီနဲ့ဆိုရှယ်လစ်ပါတီကွဲပြီးတဲ့အခါမှာပေါ့နောက်တစ်ခါဖတ်ဆပ်ပလတ်ကွဲပြီးတဲ့အခါမှာလည်းညီညွတ်ရေးဆိုပြီးတော့ပြန်ပြီးလုပ်ဖို့ကြိုးစားလာတာရှိတယ်အဲမဆာနာလက်ထက်ရောက်တဲ့အခါကျညီညွတ်ရေးဆိုတဲ့စကားတည်းစီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတိုင်းနာစီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတောင်းလာတယ်။အဲ့ဒီအယူဆကဒီဘက်ခေတ်ဆက်ဆိုရဘက်ထက်ဆက်ဆက်တီပေါ့။နောက်ဆုံးကျွန်တော်တို့ဒုတာဝန်အရေးသုံးပါးထဲမှာထည့်သွင်းထားတဲ့အထိပါလာတယ်ပေါ့နော်။ဆိုတော့အာဏာသိမ်းမှုတွေကိုပြန်ကြည့်လို့ရှိရင်လည်းအဲ့ဒီအကြောင်းခံပေါ်မှာအကြောင်းပြတည်ပဲဖြစ်စေအကြောင်းရဲ့တကယ်ရှိတည်ပဲဖြစ်စေပေါ့နော်။ဒါမတူတဲ့လူတွေမတူတဲ့အတိတ်ဘက်ကောင်းမှုတွေရှိကြတယ်။သို့တော်လည်းအဲ့ဒီအကြောင်းချက်လို့ပြပြီးတော့ကြောပြီးတော့ကျွန်တော်တို့အာဏာသိမ်းယူခဲ့တာလည်းရှိတယ
်ဟုတ်ကဲ့
နော်ဒါပေမဲ့ဥနေဝင်းကအသက်ကြီးလာတဲ့ခါကျတော့တရားလေးပါလေးထိုက်ပြီးတော့ငါတရားလာသဘောပေါက်လို့ရှိရင်ဒီလိုအာဏာသိမ်းမှာမဟုတ်ဘူးလို့ပြောခဲ့တဲ့စကားလည်းရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်လက်ရှိဒီမှာနိုင်ငံရဲ့အခြေအနေကဒီလို အမျိုးသားညီညွတ်ရေးအစိုးရတည်းဖွဲ့စည်းဖို့အတွက်လိုအပ်တဲ့အခြေအနေမှာရှိနေတယ်လို့ဆရာယူဆပါသလား
။ကျွန်တော်တို့အခုအခြေအနေကတော့ဟိုအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ဆိုတာကရည်ရွယ်ချက်ပေါ့နော်။ဟိုအမျိုးသားညီညွတ်ရေးအစိုးရလို့နာမည်တက်ချင်တက်မယ်။နော်အဲတခြားနာမည်တစ်ခုတက်ချင်တက်မယ်။အဓိကအားဖြင့်တော့တိုင်းရင်းသားစည်းလုံးညီညွတ်ရေးပေါ့နော်။တိုင်းရင်းသားစည်းလုံးညီညွတ်ရေးအဲအဲ့ဒါတော့လိုအပ်နေတယ်။အထူးသဖြင့်တော့အခုကျွန်တော်တို့ပြည်ပင်စက်ကနှစ်ပေါင်း80ကျော်ဖြစ်လာတာကိုကျွန်တော်တို့ဒီပြင်းငိမ့်ဖို့ပေါ့နော်အဲ့ဒီပြင်းပင်းစစ်ဒီသာဝရငိမ့်ချဖို့အတွက်ဆွေးနွေးပွဲလုပ်နေတယ်အရင်ဒီတမရဥသိမ်းစင်လက်ထက်ကလေးကနေပြီးတော့စခဲ့တဲ့ဆွေးနွေးပွဲဟာအခု NLD အစိုးရ9နှစ်အတွင်းမှာလည်းဆက်ပြီးတော့ကျွန်တော်တို့ဒါဟိုသွားနေတယ်အဲ့ဒီအနေအထားမှာကျွန်တော်တို့ကတိုင်းသာစီလုံးညီညွတ်ရေးပေါ့နော်အထူးရည်ကြီးတယ်လိုအပ်တယ်အဲကျွန်တော်တို့ရဲ့အင်အားစုနိုင်ငံရေးအင်အားစုအားလုံးပေါ့နော်တမတော်အပါဝင်ကလည်းအဲဖက်ဒရယ်စနစ်ကိုသွားဖို့ဆိုတော့အဲဒီညီမန်းချက်ပေါ့နော်ညှော်မှန်းချက်တွေကလည်းတူညီတာတဲ့အောက်မှာဒါတိုင်းတိုင်းမင်းမင်းစည်းစည်းလုံးလုံးနဲ့ပေါ့နော်ဆွေးနွေးအပြန်လန်ဆွေးနွေးပြီးတဲ့အခါကျတော့ဟိုဖက်ဒရယ်စနစ်ကိုဘယ်လိုရောက်အောင်ခြေတက်ကြမလဲဆိုတော့ပုံညီမန်းချက်တစ်ခုအတွက်တော့အမြင်တူညီတဲ့အစိုးရတရားပေါ့နော်အမြင်သဘောထားတူညီတဲ့အစိုးရတရားဖွဲ့ဖို့တော့လိုလိမ့်မယ်အဲ့ဒါကိုအမျိုးသားညွန်ပေါင်းအစိုးရအမျိုးသားညီညွတ်ရေးအစိုးရ reconciliation ဆိုတဲ့ဘာခေါ်လဲအရင်ကြဆက်ရေးအစိုးရလို့ခေါ်မလားအဲတခုခုပေါ့အဲနာမည်ကတော့တင့်တော်လို့ပြောလို့ရပါတယ
်အဲ့လို
တော့လိုအပ်မယ်လို့တော့ကျွန်တော်ထင်တယ်ဗျ
ဟုတ်ကဲ့ခင်ဗျဦးတမောင်တန်ရောလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကခုနပြောတဲ့အမျိုးသားညီညွတ်ရေးအစိုးရတရားတကယ်ပဲလိုအပ်နေပါပြီလား
ရှိဘူးအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်တို့စသစ်ချက်ပေါ်မှာမူတည်မှာပေါ့နော်နိုင်ငံရေးစသစ်ချက်ပေါ်မှာဆိုတော့ဘယ်လိုစသစ်တယ်လဲပေါ့နှစ်ဖက်ပဋိပက္ခဖြစ်နေတဲ့အထဲမှာပဋိပက္ခထဲကထွက်နိုင်ပြီးနော်ခွာပြီးတော့လည်းပဋိပက္ခကိုချိန်နိုင်ပြီးဆိုတဲ့အခြေအနေရောက်ရင်တော့ဒါညီညီညွတ်ညွတ်အနာဂတ်မြောက်မှန်းချက်တစ်ခုအတွက်လုံးလုံးသွားလို့ရတယ်အစိုးရမျိုးထူထောင်လို့ရတယ်ဒါပေမဲ့အဲ့လိုပဋိပက္ခတွေကမထွက်နိုင်ဘူးဆိုလို့ရှိရင်တော့ညီညွတ်ရေးစကားပြောရင်းနဲ့ပဲခြောက်ကြတာတွေ့ရတယ်အမြမတမိုင်းလေစီလုံးညီညီရေးစကားတွေမှုန်နေအောင်ပြောနေမယ်တကယ်တမ်းကျတော့နှိပ်တာပဲညကျွန်တော်ဒီတမိုင်းကြီးတော့တွေ့ရတယ်ခေါ့ဗျာဒါအရာစကားလို့ပြောတာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့မျိုးသားညီညီရေးဆိုတာထဲပို့ပြီးတော့ကျွန်တော်နိုင်ငံရေးမှာနဲ့အုပ်ချုပ်မှုမှာရောသုံးနေစကားတော်လုံးရှိတယ်အဲ့ဒါတော့ဒီမိုကရေစီရတရားဝင်မှုပေါ့နော်အဲ့ဒီလိုစနစ်နီးလန်းလေးတွေကိုတိရောက်နိုင်အောင်မလို့ထင်တယ်အဲ့တော့အရေးကြီးတဲ့အချက်လေးတွေတချို့ပေါ့နော်အဲဒီမိုကရေစီတရားဝင်မှုမှာပါတဲ့စနစ်လေးတွေပေါ့ဥပမာအချင်းဒါတရားမျှတတဲ့လိုလတ်တဲ့ရွေးကောက်ပွဲရှိရမယ်ဒီမိုကရေစီကတရားဝင်နေတယ်ဆိုတော့ဒါတွေပင်အနေနဲ့ဒီလိုလူလူကတင်မြောက်လိုက်တာနဲ့တရားဝင်ပြီးဆိုတာနဲ့မလုံလောက်ဘူးလို့ရှင်းဖို့အချင်းယူဆကြတယ်ပေါ့လေဒီမိုကရေစီသဘောကိုပြောကြတဲ့အခါကျ
ဟုတ်ကဲ့
အဲ့တော့စနစ်တွေကမိမိလုံဆောင်ချက်တွေကလုံပုံကံပုံနေတဲ့စနစ်ကပြည်သူလူထုနဲ့ဒီပတ်ပါဝင်ပတ်သက်သူတွေပါဝင်လှုပ်ဆောင်နိုင်ရမယ်အစိုးရရဲ့လုပ်ငန်းတွေမှာဝင်နေမြင်သာရမယ်တာဝန်ခံမှုရှိရမယ်ပြီးရင်လည်းတာဝန်ညီမျှမှုရှိရမယ်သဘောထားကြီးသီးခံညှိနှိုင်းနိုင်မှုတွေရှိရမယ်တရားဥပဒေစိုးမိုးမှုရှိရမယ်စတဲ့အချက်တွေပေါ့နော်ဒီလိုကနားလည်ချက်တွေဒီလိုပါပါတယ်အဲ့ဒီလိုပါတဲ့ပြုပြင်ပြောင်းလဲရေးစနစ်တရက်ကိုတည်ဆောက်တာကပို့ပြီးတော့မြန်မာနိုင်ငံနဲ့ခိုက်မယ်လို့ထင်တယ်မဟုတ်ဘူးဆိုလို့ရှိရင်ဘာအဲ့ဒီစနစ်တွေမရှိဘူးဆိုလို့ရှိရင်အမတန်းကိုပဋိပက္ခတဲ့ကိုညီညွတ်ရေးပြောရင်းနဲ့ပဋိပက္ခတဲ့ကိုပြန်ဝင်သွားနိုင်တယ
်။
အလားအလာရှိတယ်။အဲ့တော့ညီညွတ်ရေးကပြောတာပြောလေကျွန်တော်တကြံပန်ချက်တွေမှာတိုင်တယ်လို့ပေါ့ပြောတာပြောလေမောမောပဲပြောဆိုတာမျိုးဖြစ်နေတာပဲဆိုရမယ်ပေါ့နော်
။ဟုတ်ကဲ့
ဆိုတော့ကျွန်တော်ကတော့အဲ့ဒီလိုလေးချစ်ကတာပုံများကောက်မလားလို့စဉ်းစားမိပါတယ
်။ဟုတ်ကဲ့ပါခင်ဗျ။ဆိုတော့အခုကတော့ကျွန်တော်တို့ကြားနေရတဲ့အတန်ကြီးပေါ့နော်။သဆိုင်သူတွေကပြောနေတဲ့အတန်ကြီးအထူးဖြစ်တော့လူသားဒီမှုပစီဖွဲ့ချုပ်ကပေါ့ပြောနေတာတော့ဒီလူသားညီညွတ်ရေးဆိုတာကိုကြည်ကြဲလောင်လောင်ကိုပြောလာတယ်ဟိုလူကြီးချင်းညာစက်တိုက်ကိုပြောလာတာကျွန်တော်ကြားနေရဒီကရက်ပိုင်းတွေကပဲဆရာလုံးနဲ့ទីပါတယ်ဒီဒိုင်ယနာပါတီတွေကအန်ဒီဘက်ကနေပြီးတော့ကန်းလန်းတာပေါ့နော်ပူပေါင်းလို့ဆောင်မှုဆိုပြီးတော့ကန်းလန်းထားတာရှိပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ရက်ကပဲဒီအန်ဒီရဲ့ပြောရေးဆိုခွင့်ရှိသူသူဖြစ်တဲ့မွန်အောင်ဦးအောင်ရှင်နဲ့ကျွန်တော်တို့စီကဟလာဆက်သွယ်နေတဲ့ငန်းတစ်ခုမှလည်းမွန်အောင်ဦးအောင်ရှင်ကပြောထားတာရှိပါတယ်ဆိုတော့လူသားညီညွတ်ရေးဆိုရခေါ်ဆောင်မှုအတွေ့ဒိုင်ယနာပါတီတွေကိုကန်းလန်းထားတာရှိတယ်ဒိုင်ယနာပါတီတွေမှာလည်းဒါနဲ့ပတ်သက်ပြီးတော့စုနည်းတိုင်ပင်နေကြတယ်လို့ကြားတဲ့အတွက်ဒါကိုကျေးဇူးပါတယ်လို့ပြောပါတယ်။နောက်ပြီးတော့ဘလူတိုင်းသားပါတီတွေနဲ့လက်တွဲလှုပ်ဆောင်နေဆိုတဲ့ဟာမျိုးကိုမေးတဲ့အခါကျတော့အထူးသဖြင့်တော့ဒီအဓိကတော့အနိုင်ရတဲ့တိုင်းသားပါတီတွေပေါ့ပြည်내တည်တည်မှာ အများစုနိုင်ငံရေးတိုင်းရင်းသားပါတီရခိုင်ရှမ်းမွန်ဆိုပြီးတော့သူအဲ့လိုနာမည်နဲ့တော့ထုတ်ပြောတာရှိပါတယ်အဲ့ဒီတိုင်းရင်းသားပါတီကအဓိကကြမယ်တစ်ဆက်တည်းမှာပဲဟလာအနိုင်မရပါနဲ့သူဒေတာမှာသက်ဆိုင်ရာဒေတာမှာသူတိုင်းရင်းသားလူကြီးရဲ့ထောက်ခံမှုကိုရတဲ့ပါတီတွေနဲ့လည်းပဲလာလက်တွဲလို့ဆောင်မှုဆိုတဲ့လားလားမျိုးမဟုတ်ဘူးအောင်ရှင်းပြောထားတာရှိပါတယ်ဆိုတော့ကျောက်ရတော့ဒီရာကိုကျွန်တော်တို့တဲ့တဲ့သွားကြည့်လိုက်ကြအောင်ဒါမြန်မာနိုင်ငံမှာမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းသင့်တယ်လို့ဆရာယူဆပါလဲ
အဲကျွန်တော်တို့အခုဟွာကတော့ကျွန်တော်တို့ရဲ့ဒီအခြေခံဥပဒေအရာကဘဟုမှာပေါ့နော်ပြည်အောင်စုအဆင့်မှာကသမရစနစ်ဆန်ဆန်အဒီသမရစနစ်ပုံစံအဲဖွဲ့ထားတာဆိုတော့သမရကသူကအစိုးရအဖွဲ့ဝင်အဖြစ်ကိုဘယ်ပါတီကမဆိုတင့်တော်တဲ့လူကိုသူကထည့်လို့ရတယ်ကျွန်တော်ပါလီမန်စနစ်နဲ့မတူတဲ့အဲတစ်ချက်ကအဲ့ဒါပေါ့ပါလီမန်စနစ်မှာကတော့သူကရွေးကောက်ပွဲနဲ့နိုင်လာတဲ့ပါလီမန်အမတ်ကိုမှအစိုးရအဖွဲ့တဲ့ထည့်လို့ရတာပေါ့လေဆိုတဲ့အခါကျတော့အဲ့ဒီအဆင့်မှာကကျွန်တော်တို့ဒီတင့်တော်တဲ့လူသူ့အနေနဲ့ခုနပြောသလိုတိုင်းရင်းသားပါတီတွေကတင့်တော်တဲ့ပုံကိုယ်တွေကိုသူအဆိုပြုနိုင်တယ်နော်အဲဒီဖွဲ့စည်းနိုင်တယ်တခါပြည်နယ်တွေမှာကြတဲ့အခါကျတော့တက်ဆိုင်ရာဒေသကတိုင်းရင်းသားပါတီတွေကအဲတွတ်တော်တဲ့မှာနိုင်ရတဲ့ပုံကိုယ်တွေကိုကျွန်တော်တို့ဝန်ကြီးချုပ်ဖြစ်စေနော်ဝန်ကြီးဖြစ်စေနေရာပေးလို့ရတယ်အဲဆိုတဲ့အခါကျတော့ဒါကဟိုစဉ်းစားရမှာသူဒီဒီဒီဟာအနိုင်ရတဲ့ပါတီအနေနဲ့စဉ်းစားရမှာကတော့ဟိုအရင်2015တုန်းကလို့လူပုဂ္ဂိုလ်ကိုလူပုဂ္ဂိုလ်ကြိုက်လို့အဲ့လူပုဂ္ဂိုလ်ဓာတ်ရိုက်ကန်လန်းလိုက်တာမျိုးကတော့ဟိုတက်ရောက်မှုမကောင်းဘူးဥပမာဥယေတာအောင်ပေါ့နော
်ဟုတ်ကဲ့
အဲဥယေတာအောင်ကိုကြိုက်တဲ့အတွက်ကြောင့်ဥယေတာအောင်ကိုဒီကျွန်တော်တို့ကကန်လန်းလိုက်တဲ့အတွက်ကြောင့်မလို့သူ့ပါတီနဲ့ပြဿနာတက်ပြီးတော့သူတို့လည်းကွဲကျွန်တော်တို့သွားကျင်တဲ့စီလုံးညီညွတ်ရေးလည်းမရပါဘူးเนาะအဲ့ဒါမျိုးကိုတော့ရှောင်ဖို့လိုလိမ့်မယ
်ဟုတ်ကဲ့
နောက်တစ်ချက်ကဒီလက်ခံတဲ့ဒီကန့်လန့်အခံရတဲ့ပါတီရဲ့အနေနဲ့ကြတော့ဘာကိုစဉ်းစားသင့်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီရာထူးနေရာတာဝန်ကိုယူတဲ့ဆိုတာမျိုးကိုဟိုညှိနှိုင်းတာတဲ့เนาะဘယ်လို policy နဲ့သွားမှာလဲเนาะသူတို့ဒီအစိုးရကသွားတဲ့ policy တွေဟာကိုတိုင်းသားပါတီတွေသွားတဲ့ policy နဲ့တိုက်မလားเนาะအဲ့ဒီကိစ္စတွေညှိနှိုင်းနိုင်မလားတို့ဒီမဟုတ်ဒီ NLD အစိုးရကချမှတ်ထားတဲ့ policy အောက်မှာပဲသွားမှာဆိုရင်အဲ့ဒီအစိုးရအဖွဲ့အနေနဲ့သွားမှာဆိုရင်အဲ့ဒီဟာတွေကိုကိုကလက်ခံနိုင်မလားဆိုတာစဉ်းစားဖို့လိုတာပေါ့เนาะအဲ့လိုမဟုတ်ဘူးဆိုရင် तू ကခုနဦးတမောင်တန်းပြောသလိုကျွန်တော်တို့ကဒီစီလုံးညီညွတ်ရေးကိုသွားရင်းနဲ့လှုပ်ရင်းနဲ့ဟိုရန်နေဖြစ်ပြီးတော့เนาะအမြင်နဲ့မတူဖြစ်ပြီးတော့ क्वे ပြဲပြီးတော့တခါထွက်တာတို့ထုတ်ခါတာတို့အဲ့ဒါမျိုးတွေဖြစ်လာနိုင်တာပေါ့ဗျာဒါကတော့နှစ်ဖက်စဉ်းစားရမယ့်အချက်လက်တွေပေါ့နော
်ဟုတ်ကဲ့ဥဒမောသန်းအနေနဲ့ရောတကယ်သာလူသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းသင့်တယ်လို့ယူဆပါသလဲ
အစိုးရအဆင့်နှစ်ဆင့်ရှိတယ်ပေါ့တော်တော်ဆယ်မှာဘိုးအစိုးရရှိတယ်တိုက်ဒေသကြီးအစိုးရရှိတယ်နော်ဘိုးအစိုးရအဆင့်မှာကညီညာရေးဖြစ်စဉ်ကိုသွားနေတယ်ပေါ့သွားနေတဲ့အခါကျတော့ကျွန်တော်ကတော့ညီညာရေးဖြစ်စဉ်ကိုမြန်မြန်ပြီးသွားတဲ့အရှိန်ဟုန်ကောင်းသွားတဲ့နိုင်ငံရေးရွှေလီပွဲစီကိုသွားလိုက်တာဒီမနိုင်ငံအတွက်ထွက်ပေါက်ကောင်းတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့တော့ဘိုးဆွေရရဲ့နေရာဒီကိုလည်းလက်နက်ကိုင်တပ်ဖွဲ့တွေလက်နက်ကတိုင်းရင်းသားအဖွဲ့တွေအတွက်ကျွန်တော်ကတော့ပို့ပြီးတော့ထားစီချင်ပါတယ်။တိုင်းဒေသကြီးအစိုးရတွေကိုဖွဲ့စည်းတဲ့အခါမှာတော့စိုးစိုးကိုရဲထုံပြောသလိုပေါ့နော်။ကျွန်တော်တို့ပါတီတွေကိုစဉ်းစားတင်တယ်။ဒါပေမဲ့အခုတတိကျွန်တော်တို့ကြားနေရတာပါတီတွေကိုပဲကြားမယ်။ဒါပေမဲ့ဒီမိုကရေစီအရွေးဟာမပြီးဆုံးသေးဘူးလို့ကျွန်တော်တို့ကလက်ရှိအခြေအနေကိုစမ်းသပ်မယ်ဆိုရင်တော့အင်အားစုအားလုံးပါဝင်တဲ့အစိုးရအဖွဲ့မျိုးတွေကိုတိုင်းဒေသကြီးတွေမှာစပြီးဖွဲ့ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့
။နော်အဲ့ဒီလိုပြောတဲ့အခါကျတော့တိုင်းသားတွေမကတော့ဘူးပေါ့နော
်
။NGO တွေကိုကျွန်တော်စဉ်းစားရတယ်။ဘိုးမှာဆိုရင်အင်မတန်ရေးကြီးတဲ့နေရာမျိုးကိုကိုမင်းကိုနိုင်လို့ဒီမျိုးအတွက်စဉ်းစားတင်တယ်လို့ကျွန်တော်ထင်တယ်။
နော်ဟုတ်ကဲ့
အတူတဖြင့်88မျိုးဆက်ကြောင်းသားအုပ်စုပေါ့အခုပြည်သူ့ပါတီနဲ့ဝင်နေမဲမရဘူးဒါပေမဲ့ဒီမိုကရေစီအရွေးအတွက်အင်မတန်အရေးကြီးတဲ့ပါတီဖြစ်ပါတယ
်
နော်သူတို့ကိုစီလုံးညီညွတ်ရေးအတွက်ကအဲ့ဒီတောင်းကနေစဉ်းစားဖို့လိုနေမယ်ထင်တယ်နောက်ခု NGO ပေါ့နော
်
NGO ဆိုရင်တိုင်းနေရဆိုရင်ဥမာထင်ရှားတဲ့လုံခြုံရေးအရေးလည်းရှိတဲ့တဘာဝအရေးမြင့်တဲ့စီမံခန့်ခွဲမှုမှာတော်တော်ကြောင်းကျင်တဲ့လုပ်ငန်းတွေလုပ်ထားခဲ့တဲ့ကိုမော်ထုံးလို့မျိုးပေါ့SNLD အနေနဲ့ဝင်ပြီးကြံနေရှမ်းမြောက်မှာအမှတ်3မျိုးသားလွတ်တော်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့
နော် သူလိုလူမျိုးပေါ့နော်နောက်ပြီးတော့ကျွန်တော် NGO လောကမှာလည်းတော်တော်လုံနိုင်ကြနိုင်ရှိတဲ့အမျိုးသမီးခေါင်းဆောင်တွေအများကြီးရှိပါတယ်ဥပမာအဖြစ် NLD နဲ့နီးစပ်ခဲ့တဲ့မခင်လေးလူလူမျိုး
ဟုတ်ကဲ့
နော်ဒါကအမတတိုင်းကိုကြောက်ရမယ်ဆိုရင်
နာမည်နဲ့နာမည်နဲ့တကွာနာမည်နဲ့တကွာထုတ်ပြောနေရဆိုတော့ဆရာတို့တော့လှော်တယ်လို့ပြောကြတော့မယ်နော
်အဲပို့ဒါကကျွန်တော်ဟိုဂယုမထားမြောက်ဥပမာပေးရမှာနော်အခြားတော်တဲ့လူတွေအများကြီးရှိပါဒါအဲ့လိုပြောတဲ့အခါမှာလည်းလူကိုခုနကိုဟိုမျိုးကောက်တာတဲ့ပေါ့နော်ကိုရဲထုံးပြောတာတင်ပါလေနော်ကျွန်တော်တို့ကောက်တာတဲ့ NGO အဖွဲ့ကြီးတစ်ခုလုံးအဖွဲ့လောကကြီးတစ်ခုလုံးကလူတွေကသူတို့ရွေးချယ်ကြတဲ့လူပေါ့
ဟုတ်ကဲ့ကျွန်တော်တို့အကြမ်းင်းပြောနေတယ်ပေါ့နော်တကယ်ကိုလူရည်ဆိုင်ရည်ရှိတယ်သူကန္တာနဲ့သူကန္တာနဲ့သူတိတိလိုက်ကျွမ်းကျင်နေ
ဟုတ်ကဲ့
ဘောင်းဆောင်ကလူတွေပါတဲ့ပေါ့နော
်ပါတဲ့
မှာဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းအင်မတန်အရေးကြီးတဲ့ဟာပေါ့နော်ဒါစကားဦးရဲထွန်းဘက်ကိုပြန်သွားပါမယ်အင်မတန်အရေးကြီးတဲ့ဟာမြန်မာနိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍဆိုတာဘယ်လိုမှချန်ထားလို့မရဘူးအခုချိန်ထိဆိုတော့ဆောက်ရဲထွန်းတက်မတော်ရဲ့အခန်းကဏ္ဍကိုဆိုဒီနေရာမှာဘယ်လိုထည့်သွင်းစဉ်းစားသင့်တယ်ဆရာ
တက်မတော်ရဲ့အခန်းကဏ္ဍကတော့အမှန်ကကျွန်တော်ရဲ့အခြေခံဥပဒေမှာကိုပဲတက်လာတဲ့အစိုးရတိုင်းမှာပါဖို့အတွက်သူ့အတွက်နေရာပေးထားပြီးသားဗျ။အဲ့တော့ပေးထားတယ်ဆိုတာအားလုံးလည်းသိကြပါတယ်။ကျွန်တော်တို့ဒီပြည်အောင်စုအစိုးရအဖွဲ့မှာရောပြည်내အစိုးရအဖွဲ့တွေမှာရောတက်မတော်ကကာကွယ်ရေးဦးစီးချုပ်အစိုးပြုတဲ့ဝန်ကြီးတွေပေါ့နော်ဝန်ကြီးတွေအဲနေရာပေးထားတာရှိတယ်။ကာကွယ်ရေးဦးစီးချုပ်ကအဲ့ဒါပေးရမယ်။အစိုးရကလည်းညှင်းဆန်လို့မရဘူးနော်။ဆိုတော့အဲ့ဒီဟာကဒါကျွန်တော်တို့ဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်တကယ်ရတော့ဒီကျွန်တော်တို့အရတအစိုးရကဥဆောင်မှုပေးနိုင်တယ်ဆိုလို့ရှိရင်ပို့ပြီးတော့စီလုံးညီမျိုးဖို့နောက်တစ်ချက်ကအရေးကြီးတာကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကအစိုးရရဲ့ကျွန်တော်တို့အစိတ်ပိုင်းတရားဖြစ်တဲ့မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအဲကာကွယ်ရေးဦးစီးချုပ်နဲ့ဒူဦးစီးချုပ်ကလည်းအဲ့ထက်မှာအဖွဲ့ဝင်ဖြစ်နေပါတယ်ဗျပါတဲ့အခါကျတော့ဒီအဖွဲ့အစည်းကလည်းတကယ်ပြောမယ်ဆိုရင်တမရကနေပြီးတော့အမြဲတည်းခေါ်ယူပြီးတော့တိုင်ပင်အကြံဉာဏ်တောင်းအမြင်လေဖလဲအဲ့လိုနီးနဲ့ကျွန်တော်တို့ကအရက်ပဲစစ်ပဲဆက်ဆံရေးရဲ့အဲကျွန်တော်တို့ဒီအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုတည်ဆောက်နိုင်တဲ့ platform တစ်ခုဖြစ်တယ်ဗျအဲ့လိုဖြစ်တဲ့အခါကျတော့ဒီဟာကကျွန်တော်တို့ကဟိုသူတို့ဒီတက်မတော်ဘက်ကထဲတဲ့ပုံကို6ယောက်ရှိတယ်ကိုအရက်ဘက်ကထဲတာ9ယောက်ရှိတယ်မဲခွဲရင်ရှုံးမှာပဲဆိုတဲ့ဟာနဲ့တော့ကျွန်တော်တို့ကကြောက်လန့်မနေသင့်ဘူးလို့ကျွန်တော်ကထင်တယ်အဲဒီတကယ်တကယ်ကြတော့လေမဲခွဲเสียမဲခွဲရမယ်လို့လည်းမဆိုဘူးတန်တမရအနေနဲ့ကသူကအကြံပေးဖို့အတွက်ခေါ်ပြီးတိုင်ပင်တာပဲဆိုတော့သူလက်မခံရင်လည်းရတယ်နော်ဒီဟာကိုသူတို့အကြံပေးတဲ့ဟာလုပ်ရမယ်လို့လည်းမဆိုလို့ဘူးအဲ့ဒါဆိုတော့ဒါကခုနမေးတဲ့မေးခွန်းအရာပြောမယ်ဆိုရင်ဒီတမရောနဲ့ဟိုဖြစ်ဖို့ကစီလုံးညီညွတ်ဖို့တမမို့ရင်ကြားစေဖို့ဆိုတာကအခြေခံဥပဒေမှာကပါပြီးသားအသုံးချဖို့ပဲလို့လား
ဟု
တ်ကဲ့ဒီကျွန်တော်တို့မျောမြင်ရှိရှိနဲ့လက်မြင်မြင်နဲ့အသုံးချဖို့ပဲလိုတာပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့မှတက်မတော်ရဲ့ခံခံတာဆရာဘယ်လိုထည့်သွင်းစဉ်းစားပါလဲ
ဟုတ်တတိယတော့ခုနကိုရဲထုတ်ပြောတာလေးပေါ့နော်ဟိုကောင်းပါလေကိုရဲထုတ်ပြောတယ်လို့လေးဖြစ်လို့ရှိတယ်အဲ့တော့ပုံပြီးကောင်းသွားအောင်အာမခံရလဲရအောင်ဖွဲ့စည်းပုံတည်းပါခုနပြောတယ်လို့တမရကတော့နောက်ဆုံးအဆုံးဖြတ်ဖြစ်သည်ကာလုံးမှာစဉ်းစားတာဆိုတဲ့အချက်လေးပြပြည့်ပြောင်းလဲရင်လည်းထဲလိုက်မကောင်းဘူးလားဗျာ
အဲ့ဒါကအဲ့ဒါကျွန်တော်ကြားပြပြောပေးရအောင်
ဟုတ်ကဲ့ပြောပါကြ
ဒီအခြေခံဥပဒေမှာကပြဋ္ဌာန်းပေးသားပြီးဖြစ်ပါတယ်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီသည်အခြေခံဥပဒေပါတာဝန်တည်ရက်ကိုဖြစ်စေဥပဒေတရားရပါလုံတာဝန်များကိုဖြစ်စေထမ်းဆောင်ရန်ဆိုပြီးတော့အဲ့တော့အဓိပ္ပာယ်ကဘာလဲဆိုလွတ်တော်ကသူ့ကိုနောက်ထပ်ပြီးတော့ကာလုံဥပဒေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဥပဒေသို့သည်မဟုတ်ကာကွယ်ရေးဦးစီးချုပ်ခန္ဓာချင်းဆိုင်ရာဥပဒေစမ်းသိမ့်ပေါ့ဗျာတခုခုဒီဟာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖြစ်အောင်ကျွန်တော်ကဥပဒေတရားပြဋ္ဌာန်းဖို့ပြဋ္ဌာန်းလိုက်ရင်ပြီးတယ်ပြဋ္ဌာန်းလို့ရတယ်ဆိုတော့အဲ့ထဲမှာခုနပြောတဲ့စိုးရိမ်နေတဲ့မဲပေးတဲ့စနစ်တွေဘာတွေပါဆက်လို့ရတယ်ကျွန်တော်အဲ့ကဥစ္စာစောစောပိုင်းကြဲရကျွန်တော်တို့ဆောင်းပါးတစ်ပုတ်ရေးဦးပါတယ်ဆိုတာကတကယ်လို့များလက်ခွဲစရာကြုံလာခဲ့မယ်ဆိုရင်နော်နိုင်ငံတော်ဒီအဆုံးပြတ်တစ်ခုဟာတိုင်ဖြစ်နေလေဆိုရင်နိုင်ငံတော်သမရသည်အပေါ်မဲအနိုင်မဲပေး၍ဆုံးပြတ်နိုင်သည်ဆိုတဲ့ဟာမျိုးပေါ့ဆိုတော့နိုင်ငံတော်သမရကနှမဲပေးနိုင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါကျွန်တော်တို့လုပ်လို့ရတယ်လွတ်တော်ရဲ့ဟိုပါပဲလုပ်ပိုင်ခွင့်မယ
်
ဆိုတော့ပြောချင်တာကဥတ္တမောင်အတန်းပြောတာမှန်တယ်တို့တော့ကျွန်တော်တို့အဲ့ဒီလုပ်ပိုင်ခွင့်ကလွတ်တော်လက်ထဲမှာခင်ဗျာအဲ့ဒါကြိုက်တဲ့ တာဝန်တွေကိုလည်းကာလုံရဲ့တာဝန်တွေလည်းကြိုက်တာပေးလို့ရတယ်နော်ဆိုတော့သူများဆိုရင်နေသလိုမဟုတ်ဘူးဆိုတာကိုကျွန်တော်ပြောချင်တာပါ
ဆရာဦးတော်မောင်ဆက်ပါဦးခဏဆရာသမားဟုတ
်ဒီဘုရားအဖြစ်တော့ကျွန်တော်ဆရာကြီးဦးရွှေအောင်အတုံးလုံးနဲ့အတုံးလုံးလေးကိုယူပြီးသုံးနေပါတယ်သူကများတော့ဖြစ်သူရေးလို့ရှိရင်အတတ်တူတူပြုတယ်အဲ့လိုရေးတတ်ပါတယ်အဲ့ဒီလိုပဲအာနာတူတူပြုရင်တော့ကျွန်တော်တပ်ဖတော်ကိုမချက်စေချင်ဘူးအဲ့ဒီကဏ္ဍမှာနော်ဘာလို့လဲဆိုတော့ဒီမိုကရေစီကိုရွေးတယ်ဆိုတာအာနာတူတူပြုတာကဒီပို့ပြီးတော့ဝေးအောင်အာနာတူတူမပြုဖို့အာနာကိုဥမတီဖို့ဒါမှဒီမိုကရေစီအရွေးကပို့ပြီးကောင်းပါတယ်
ဟုတ်ကဲ့
အဲ့တော့ဒါတက်တယ်လည်းကောင်းတယ်လို့ထင်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကြောင့်မလို့တော့ကျွန်တော်ကစုတ်တာကိုပဲကျွန်တော်လိုချင်ပါတယ်ချဲ့တာကိုမလိုချင်ဘူ
း
အခုအချိန်လေးတူတိတ်ကိုကျွန်တော်တို့ဟိုဘယ်လိုပြောလဲတစုံတရာသောသဘောတူညီရရဖြစ်တဲ့အချိန်လေးမျိုးဖြစ်နေကြောင်းနိုင်ကောင်းတယ်ဘာလို့လဲဆိုတော့2008ကိုရေးတုန်းကလူတွေအားလုံးပေါ်ဝင်ခဲ့တဲ့ဆိုပေမဲ့လို့ပြည်သူလူထုကရွေးကောက်တင်ရောက်ထားတဲ့ကိုယ်စားလှယ်တွေကိုအားနည်းအောင်လုပ်ပြီးတော့ကျွန်တော်တို့ဆောင်ရထားခဲ့တာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါကြောင့်မလို့အခြေအနေလေးတွေကိုဒီအခြေအနေကနေပို့ပြီးချဲ့တဲ့ဟာမျိုးတော့တပ်မတော်နဲ့ပတ်သက်ရင်ကျွန်တော်တဖို့မတူပါဘူးမသိဘူးလို့ထင်တယ်ဒီမိုကရေစီအတွက
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒါကတန်းကြီးအတွက်တိတ်ရေးကြီးတဲ့ကောင်းစဉ်ကြောင့်လို့ကျွန်တော်ထင်ပါတယ်ဆွေးနွေးကြရည်လည်းအများကြီးပဲစဉ်းစားကြရည်လည်းအများကြီးပဲကျွန်တော်တို့ပါရှိနေပါတယ်လက်ရှိတော့အချိန်ကန့်သက်ရတဲ့လောက်ပဲကျွန်တော်တို့ခဏရပ်ထားကြအောင်ပါပေါ်ဝင်ဆွေးနွေးပေးတဲ့ဦးရထွန်းဦးတမောင်တန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ
ဒီဘုံတို့လည်းဒီတို့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြမရေးလေလာသူသူတည်တည်ဦးတမောင်တန်းတို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရာဖြင့်ပုံစံပြောင်းလဲထုတ်လင်းနေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်ကာညဒိုင်းလေလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒီနေရာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မမ။အခုတစ်ခေါက်အစီအစဉ်ကတော့ဗြိတိန်နိုင်ငံကငရုတ်သီးမျိုးစုံစိုက်ထားတဲ့စိုက်ပျိုးကြံတစ်ခုစီကိုတွားရမှာပါ။ကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးမျိုးတွေရှိတဲ့စိုက်ပျိုးကြံမှာငရုတ်ပြည်တွေကိုလေးလာနိုင်သလိုငရုတ်သီးတွေရဲ့ဆက်တဲ့ပုံစံချင်းမတူတဲ့အရာတာကိုမြေးဆားနိုင်ကြမှာဖြစ်ပါတယ်။ကိုဘလောက်အဆက်ဆားနိုင်တယ်လဲဆိုတာကိုသိရဖို့အတွက် Bedford မျိုးကငရုတ်စိုက်ချံစီကိုအခုပဲကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေတွားကြရအောင်ပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့မြောက်ပိုင်းဘက်ဖို့ရှာအရက်ကဘက်ဖို့မြို့မှာကမ္ဘာအဆက်ဆုံးငရုတ်သီးမျိုးတွေကိုစိုက်ပျိုးထားတဲ့ငရုတ်သီးစိုက်ပျိုးခြံတစ်ခုရှိပါတယ်။ကမ္ဘာနေရာဆောင်ကငရုတ်သီးပင်တွေစိုက်ပျိုးထားတဲ့ Edible Ornamentals ဆိုတဲ့ငရုတ်စိုက်ခြံမှာငရုတ်သီးတွေအကြောင်းလေ့လာနိုင်တဲ့အစီအစဉ်လည်းလုပ်ထားပါတယ်။ဗြိတိန်မှာငရုတ်သီးစိုက်လို့ရတဲ့မေလကနေနိုဝင်ဘာလအထိလုပ်တဲ့ငရုတ်သီးလေ့လာရေးအစီအစဉ်မှာငရုတ်သီးပင်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွမ်းကျင်သူတွေကလိုက်လံရှင်းပြသလိုနိုင်ငံဆောင်ကငရုတ်သီးပင်တွေကိုဘယ်လိုစိုက်ပျိုးသလဲဆိုတာကိုကိုယ်တိုင်အနီးကပ်လေ့လာနိုင်ကြပါတယ်။ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးနိုင်တဲ့နည်းကိုလည်းဒီခီးစဉ်ကနေသိသွားနိုင်ကြပါတယ်။အတန်းလိုက်စိုက်ပျိုးထားတဲ့ငရုတ်ပင်တွေချာသွားပြီးတော့ဘယ်အမျိုးကဘလောက်အတိုင်းအတာထိဆက်သလဲဆိုတာကိုစိုက်ပျိုးခြံလာသူတွေကိုယ်တိုင်အနီးကပ်လေ့လာလို့ရပါတယ်။ငရုတ်သီးဆက်တာကိုအမြင်နဲ့တင်သိရတာမဟုတ်ဘဲအရသာပါခံနိုင်ဖို့အတွက်ငရုတ်သီးစားတဲ့အစီအစဉ်လေးပါပါတယ်။စိုက်ပျိုးခြံထွက်ငရုတ်သီးပင်တွေနဲ့လှုပ်ထားတဲ့ငရုတ်ရည်အချင်းရည်မျိုးစုံသာမကငရုတ်သီးအစိမ့်လိုက်ကိုလည်းမြင်းတန်ကြပါတယ်။ငရုတ်သီးတွေမှာအဆက်အရသာရှိတဲ့ဆိုပေမဲ့ငရုတ်သီးမျိုးတစ်ခုနဲ့တစ်ခုဆက်ပုံချင်းဆက်တဲ့အတိုင်းတာချင်းမတူဘူးဆိုတာကိုဒီစိုက်ပျိုးခြံလာပြီးလေ့လာသူတွေအရသာခံနိုင်ကြတာဖြစ်ပါတယ်။အဆက်ကြောက်တဲ့သူတွေအတွက်လည်းအဆက်ပြေအောင်လို့နွားနို့တွေတောက်ရည်တွေအစင်တဲ့ချပေးထားပါတယ်။
At the moment, it hits the back of your throat.
ဆက်တယ်ဆက်တယ်လို့ပြောနေရင်လည်းငရုတ်သီးလေကြောင်းမှကတ်သွားလို့မခံနိုင်အောင်ဖြစ်နေပြီလို့ပြောနေတာပါ။ငရုတ်သီးမျိုးစုံအရသာတည်နိုင်ဖို့တို့ယုံတို့ပြီးတော့မြည်ကြည့်နိုင်ပေမဲ့ဆက်လွန်းလို့ချွေးပြန်နေကြသူတွေဒီအခန်းထဲမှာမနည်းလာပါဘူး။တချို့ဆိုမျက်ရည်တောင်ကျတယ်ထင်ပါတယ်။ဟိတ်တွေဟန်တွေထားကြမလို့ပဲလွတ်လွတ်လပ်လပ်နဲ့ငရုတ်သီးဆက်တဲ့အတွေ့အကြုံကိုဒီမှာရနိုင်တာကတော့အသေးအချာပါ။ငရုတ်သီးအကြောင်းတော်တော်လေးနားလည်သူလည်းဖြစ်ငရုတ်သီးနဲ့ဆိုင်တဲ့ပွဲတွေကိုလည်းမလွတ်တမ်းသွားတတ်သူလည်းဖြစ်တဲ့သူမျိုးတော်မှကမ္ဘာမှာအဆက်ဆုံးလို့စံချိန်တင်ထားတဲ့ငရုတ်သီးအဆက်ကြောင့်ရှာတော်ထုတ်သွားတယ်လို့ဆိုပါတယ်
I'm feeling quite numb actually. As of the dolphin rush I'm getting at the moment is why we eat hot chilies to get
ငရုတ်သီးစားရင်ဆက်တဲ့ဆိုတာသိရတဲ့ဒီအရသာကိုခံချင်လို့စားလိုက်တာမှန်ပေမဲ့ဘာမှမခံစားနိုင်တော့လောက်အောင်ကိုဆက်လွန်းလှပါတယ်တဲ့ ူဘလောက်ချွေးပြတ်နေပြီလဲဆိုတာမြင်ရတာနဲ့ရင်အတော်ဆက်နေပြီဆိုတာသိနိုင်မှာပါတချို့ကတော့ဒီဆက်တဲ့အရာသာကိုအကြိုက်တွေးနေပုံရပါတယ်
Basically, we just luxuries. In our cooking, most of our cooking.
ကျွန်တော်တို့ကတော့မြုပ်တီးကြိုက်ကြတဲ့လူတွေလေကျွန်တော်တို့ချက်တဲ့ဟင်းအများစုပါမြုပ်တီးတစ်မျိုးမဟုတ်တစ်မျိုးတော့အမြဲပါလေရှိသေးဗ
ျမြုပ်တီးပြည်တွေကို2000ခုနှစ်မှာစတင်ရောင်းချခဲ့တဲ့ Edible Ornamentals လုပ်ငန်းဟာအခုတော့နိုင်ငံစုံကိုဖြန့်နှံလုပ်ငန်းကြီးဖြစ်နေပါပြီအမှားရှိတဲ့ဆိုင်ကြီးတွေအတွက်မြုပ်ပင်တွေကိုလည်းတည်တံ့စိုက်ပျိုးပေးနေပါတယ
်necessarily want to encourage them to cause themselves pain or anything but I want them to understand and appreciate that they all have different
သူတို့ပူလောင်တဲ့ဝေဒနာခံစားရအောင်စားကြည့်ပါလို့တော့ကျွန်တော်မတိုက်တွန်းချင်ပါဘူးဒါပေမဲ့ငရုတ်သီးတွေမှာမတူတဲ့အရာဓာတ်တွေအများကြီးရှိတယ်ဆိုတာကိုသဘောပေါက်သိသွားကြစေချင်တာပါအဲ့ဒီအချက်ကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြပါတယ်လူတွေကလည်းစိတ်ဝင်စားကြပါတယ်ကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးကိုသူတို့မြည်ဘူးတယ်ဆိုတဲ့အတွေ့အကြုံကိုဒီကနေရသွားခြင်းကြတယ်လေ
မြုပ်သီးပြင်ဆိုင်တယ်ဆိုတာအပူပိုင်းရာသီဥတုရှိတဲ့ဒေသတွေမှာသာစိုက်ပျိုးနိုင်တာလို့အများကတည်ထားကြတာပါဗြိတိန်နိုင်ငံရာသီဥတုနဲ့ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးရောင်းချတယ်ဆိုတာတချို့ကမယုံနိုင်ကြပါဘူ
း They're easier to grow than tomatoes or tomatoes
မြုပ်သီးကခရမ်းကျင်တီထက်တောင်စိုက်ရတာလွဲပါတယ်အဓိကကနေအောင်ပါ UK မှာနေရသည်ဆိုရင်နေတာရှည်ပြီးတော့နေအောင်ရတဲ့အချိန်က18နာရီလောက်ရှိတော့မြုပ်သီးပင်ကောင်းကောင်းစိုက်လို့ရပါတယ်နွေရာသီခတ်စောစောပိုင်းလောက်စဆိုင်မယ်ဆိုရင်နွေကုန်ချိန်လောက်မှာအပင်အကြီးကြီးတွေဖြစ်လာပြီးတော့မြုပ်သီးတွေလည်းအများကြီးစားလို့ရနေပါပြီ
Edible Ornamentals မြုပ်ဆိုင်ခြံကမြုပ်သီးတွေကိုဥရောပတလွားကဈေးဆိုင်တွေကိုဖြန့်ချီရောင်းချတယ်လို့ Edible Ornamentals ကိုပိုင်းတစ်စိမ့်နဲ့မြုပ်ရည်အချင်းရည်မျိုးစုံကိုလည်းဥရောပကစားတောက်ဆိုင်တွေနာမည်ကြီးကုန်တိုက်ကြီးတွေမှာပါရောင်းပါတယ်စိုက်ပျိုးခြံကိုလာလေ့လာတဲ့အနေနဲ့လည်းဒီမှာရောင်းတဲ့မြုပ်သီးအခြေခံစားတောက်ကုန်မျိုးစုံကိုဖွင့်ယူနိုင်ပါတယ်ကိုယ်စိတ်ကယောဂကြောင့်ဖြစ်လာတဲ့အခြေအနေအစ်တွေကိုတော့ငရုတ်ဆိုင်ခြံလုပ်ငန်းလဲခံနေရပုံရပါတယ
် We've been trading for about 20 years now and I must admit 2020 has been
ကျွန်တော်တို့လုပ်ငန်းလုပ်နေတာအနှစ်20လောက်ရှိပါပြီအခု2020ကတော့စိန်ခေါ်မှုတွေအကြီးအကျယ်ကြုံရတဲ့နှစ်ပါပဲတခြားနှစ်တွေနဲ့မတူအောင်ကိုမျှော်လင့်မထားတဲ့စိန်ခေါ်မှုတွေကတစ်ခုပြီးတစ်ခုပေါ်လာတဲ့နှစ်ပါ
ကိုဖစ်ကန့်တတ်ချက်တွေကြောင့်မြုပ်သီးခြံလေးလာရေးအစီအစဉ်နဲ့လာတို့အရေအတွက်ကိုအရင်ကထက်အများကြီးချော့ချထားရပါတယ်။စိုက်ပျိုးခြံမှာမြုပ်သီးတွေကိုကြိုက်သလောက်ခူးယူဝင်ပြတဲ့အစီအစဉ်ကိုလည်းလောလောဆယ်ရထားရပါတယ်။ဗြိတိန်နိုင်ငံ Bedford မြို့က Edible Ornamentals မြုပ်ခြံကိုချိုးတင်လက်မှတ်ဝယ်သွားပြီးမြုပ်ပင်တွေကိုလေးလာခြင်းနဲ့မြုပ်သီးမြုပ်ရည်မျိုးစုံကိုမြည်ကြည့်ခြင်းနဲ့ဆိုရင်တော့နှစ်ယောက်စာအတွက် Starling ပေါင်း38ပေါင်ပေးရမှာဖြစ်ပါရဲ့ရှင်။ကျွန်မဆွေးနွေးပါမယ်။
ဆက်လက်ပြီးတရင်အချင်းချုပ်တွေကိုတင်ပြမှာပါမြန်မာနိုင်ငံကနေ COVID-19 ကူးစက်မှုခံယူပြီးထိုင်ဝမ်ကိုပြန်လာတဲ့အမျိုးသားတအူ COVID-19 ထပ်မံဖြစ်ပွားတာတွေ့ရကြောင်းထိုင်ဝမ်ရဲ့ကူးစက်ရောဂါထိန်းချုပ်ရေးဌာန CECC ကနိုဝင်ဘာလ18ရက်နေ့ကကြေညာပါတယ်အသက်30ကျော်ထိုင်ဝမ်အမျိုးသားဟာမြန်မာနိုင်ငံမှာမတ်လကအလုတ်သွားလုပ်ပြီးစက်တင်ဘာလ6ရက်နေ့မှာဖျားနာနေမကောင်းဖြစ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုခံယူခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်COVID-19 ရောဂါကူးစက်ခံထားရသူနဲ့ထိတွေ့ခဲ့တဲ့အတွက် virus ကူးစက်ခံရမှုရှိမရှိစစ်ဆေးတဲ့အချိန်ကာလအတွင်း quarantine တည်တံ့ခွဲနေဖို့ရှိကြောင်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာအင်္ဂါနေ့ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ဒီမိုကရက်ကဖွဲ့စည်းထားတဲ့သမ္မတအာဏာလွှဲပြောင်းရယူရေးအဖွဲ့ကိုသမ္မတဒေါ်နယ်ထရန့်ကဆက်ပြီးပိတ်ဆို့ထားတာကြောင့်အစိုးရဘက်ကထောက်လှမ်းရေးကြွမ်းကျင်သူတွေနဲ့တော့ဘိုင်ဒန်တွေ့ဆုံလို့မရသေးပါဘူး။အာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံတွေမှာရှိတဲ့အမေရိကန်တပ်တွေကိုအမေရိကန်ပြည်ထောင်စုကိုပို့ပြီးခေါ်ယူမဲ့အစီအစဉ်ရှိနေကြောင်းပန်တဂွန်စစ်အရာရှိတဦးက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။အာဖဂန်နဲ့အီရတ်မှာရှိနေတဲ့အမေရိကန်တပ်သား2500စီဟာလာမယ့်ဇန်နဝါရီလလယ်မှာတပ်ဆိုင်ရာနိုင်ငံအသီးသီးကနေထွက်ခွာမှာဖြစ်တယ်လို့ဆိုပါတယ်။အခုလိုအမေရိကန်တပ်အင်အားရှော့ချတဲ့အစီအစဉ်ဟာအောက်တိုဘာလကအမျိုးသားလုံခြုံရေးအကြံပေး Robert O'Brien ရေးဆွဲခဲ့တဲ့အစီအစဉ်မျိုးနဲ့အတူတူပဲဖြစ်ပြီးအဲ့ဒီတုန်းကပင်ဂွန်စစ်ဌာနချုပ်ဘက်ကအတည်ပြုပြောကြားတာမျိုးမလုပ်ခဲ့ပါဘူး။အကြမ်းဖက်ဝါဒကိုပံ့ပိုးပေးနေတဲ့နိုင်ငံတွေတာဝန်ခံရမယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi က12ကြိမ်မြောက် BRICS ထိပ်တီးညီလာခံမှာပြောဆိုလိုက်ပါတယ်ရုရှားသမ္မတပူတင်ကမကထလုပ်ပြီးအွန်လိုင်းကနေကျင်းပတဲ့ BRICS ထိပ်သီးညီလာခံမှာအိန္ဒိယဝန်ကြီးချုပ်ကအကြမ်းဖက်ဝါဒနဲ့ပတ်သက်ပြီးပြောခဲ့တယ်လို့ပဲ COVID-19 တိုက်ဖျက်ရေးအိန္ဒိယရဲ့ကာကွယ်ဆေးထုတ်လုပ်နေတဲ့အခြေအနေတွေကိုလည်းပြောဆိုသွားပါတယ် VOA မြန်မာပိုင်းဗုဒ္ဓဘူးနေ့နေနဲ့ခင်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်ကိုကြောင်းလဲထုတ်လွှင့်ပေးနေပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေရှင်။ဒီမှာဤချင်းနိုင်ပါ
This program has come to you from the Voice of America, Washington.